Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အသံကနေ2020ပြည့် July 22ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုကျမအင်ဂျင်နိုင်ကတင်ဆက်မှာပါ။ COVID-19 ကပ်ရောဂါကြောင့်ပညာရေးဆိုင်ရာအထောက်အကူပြုအဆောက်အုံတွေပိတ်ပစ်ခဲ့ရတဲ့အတွက်ကမ္ဘာတဝန်းမူကြိုးကျောင်းသားပေါင်းအနည်းဆုံးသန်းပေါင်း40လောက်ဟာပညာသင်ယူဖွံ့ဖြိုးတိုးတက်ဖို့ဆုံးရှုံးခဲ့ရတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ COVID-19 ကြောင့်ပညာရေးအဆက်ပြတ်မှုဟာကလေးတွေအတွက်ပိုမိုကောင်းမွန်တဲ့ပညာရေးတွေရဖို့အခွင့်အလမ်းတွေကိုတားဆီးစေခဲ့ကြောင်း UNICEF အမှုဆောင်ညွှန်ကြားရေးမှူး Henry Defoe ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။UNICEF သုတေသနဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာကလေးငယ်တွေရဲ့အစောပိုင်းပညာရေးကလေးစောင့်ရှောက်မှုအခြေအနေကယောဂါကူးစက်မှုဟာကလေးတွေပေါ်တက်ရောက်မှုစတဲ့အချက်တွေကိုအလေးပေးဖော်ပြထားပါတယ်။ဝင်ငွေနှဲပါတာနဲ့အလဲလက်ဝင်ငွေရှိတဲ့နိုင်ငံပေါင်း54နိုင်ငံမှာ3နှစ်ကနေ5နှစ်ကြာကလေး40ရာခိုင်နှုန်းလောက်ဟာစိတ်ပိုင်းနဲ့အသည့်အမြင်ဆိုင်ရာဖွံ့ဖြိုးတိုးတက်ဖို့မိဘနဲ့အရွယ်ရောက်သူတွေစီကနေမရခဲ့ကြဘူးလို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီတော့တွင်အမေရိကန်ပြည်ထောင်စုပြည်နယ်ပေါင်း50တဲက32ပြည်နယ်ရဲ့စီးရင်ကိုနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကသူ့ရဲ့လူမှုကွန်ရက် Twitter ကနေထုတ်ပြန်ကြေညာခဲ့ပြီးအဲ့ဒီ32ပြည်နယ်နဲ့နယူးယောက်ကိုခီးသွားလာမဲ့သူတွေအနေနဲ့မဖြစ်မနေ14ရက်ကြာ self quarantine တီးတန့်ကိုယ်ပါသာကိုစောင့်ကြည့်နေထိုင်ရမှာဖြစ်ကြောင်းဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း 14.8 သန်းကျော်အထိရှိနေပြီးသေဆုံးသူပေါင်း 6,100,000 ကျော်ရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ရောဂါကြောင့်ထိခိုက်မှုရှိလာတဲ့ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာဆိုးကျိုးတွေတိုက်ဖျက်ရေးရန်ပုံငွေအစီအစဉ်တစ်ခုဆွေးနွေးညှိနှိုင်းဖို့အတွက်ထိတ်တန့်ဒီမိုကရက်အောက်လွတ်တော်အမတ်တွေနဲ့အင်ဖြူရောအရာရှိတွေဒေသဆန်တော်ချင်းအင်ကာနေမှာတွေ့ဆုံဖို့ရှိနေပါတယ်တည်ထောင်ပြုလုပ်မဲ့ဆွေးနွေးပွဲမှာဗန်နာယေးဝင်ကြီးစတီဗင်မနူချင်းယာယီအင်ဖြူရောအရာရှိချုပ်မတ်မက်ဒိုးစ်နဲ့ဒီမိုကရက်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီဒီမိုကရက်အထက်လွတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာရိုတက်ရောက်ဖို့ရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအမေရိကန်တနိုင်ငံလုံးပြည်မြတစ်နှစ်ကိုယောဂါကူးစက်မှုပေါင်း66,000ကျော်ထိတိုးလာတာတန်ပေါင်းများစွာသောအလုံးလက်မဲ့ဖြစ်နေသူတွေအတွက်တစ်ပတ်ကိုဒေါ်လာ600နဲ့ဗဟုအစိုးရကထောက်ပံ့တဲ့အစီအစဉ်ဇူလိုင်လအကုန်မှာပြီးဆုံးတော့မယ့်အခြေအနေစတဲ့ကိစ္စရပ်တွေကြောင့်အခုလိုမျိုးဆွေးနွေးပွဲပြုလုပ်ရတာပါတမနာထရန့်သူ့ရဲ့ Republican အမတ်တွေနဲ့အတိုက်ခံ Democrat အမတ်တွေကြားနှစ်ဖက်သဘောတူညီမှုမရသေးပါဘူးလာမယ့်ဆောင်းဥပောက်ကာလစာသင်ခန်းတွေမှာတက်ရောက်တင်ကြားရေးကျောင်းတွေပြန်ဖွင့်ဖို့အတွက်ရန်ပုံငွေဒေါ်လာ105ဘီလီယံချမှတ်ဖို့ Republican ဘက်ကအလေးထားမှာဖြစ်ကြောင်းအထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ရှင်။ဥရောပနိုင်ငံတွေအတွက် COVID-19 ကပ်ရောဂါကာလဒေါ်လာ trillion နဲ့ချီကုန်ကြမဲ့ပြန်လည်ထူထောင်ရေးသမိုင်းဝင်သဘောတူညီမှုကိုဥရောပသမဂ္ဂခေါင်းဆောင်တွေရခဲ့ချိန်မှာပဲဒေတာရင်းအချို့နိုင်ငံတွေမှာယောဂါကူးစက်မှုတကြော့ပြန်ဖြစ်လာမဲ့အခြေအနေအတွက်ပြင်ဆင်နေရပါတယ်။ Coronavirus ကူးစက်မှုတိုးပွားလာမဲ့နိုင်ငံတွေထဲမှာBelgium, Sweden, Luxembourg နဲ့ Portugal နိုင်ငံတွေလည်းပါဝင်နေပါတယ်။ Spain နိုင်ငံ Barcelona မြို့မှာတော့လူတွေကိုအိမ်မှာပဲနေကြဖို့ကန့်သတ်ချက်တွေထုတ်ပြန်ထားပြီးဖြစ်ပါတယ်။အလားတူယောဂါကူးစက်မှုအပြင်းထန်ခံရတဲ့ Italy နိုင်ငံ Roma မြို့ရှိနေတဲ့ Lazio ဒေသမှာလည်းကန့်သတ်ပိတ်ဆို့မှုတွေဖြစ်လာနိုင်ကြောင်းအာဏာပိုင်တွေကသတိပေးထားပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းတနင်္လာနေ့ကဒုတိယအကြိမ်မြောက် American နဲ့ India ရေတပ်တင်မောတွေပူးတွဲစီရေးလေ့ကျင့်မှုပြုလုပ်ခဲ့တယ်လို့နှစ်နိုင်ငံသတင်းထုတ်ပြန်ထားပါတယ်။တရုတ်နဲ့တင်မာမှုမြင့်တက်လာခြင်းအခုလိုရေကြောင်းစီရေးလေ့ကျင့်မှုဟာ American နဲ့ India အစိုးရကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုကြီးထွားလာတာကိုပြသနေရပါ။ဇူလိုင်လ20ရက်နေ့ကစတင်ခဲ့တဲ့နှစ်နိုင်ငံရေတပ်ပူးတွဲစီရေးလေ့ကျင့်မှုကိုအိန္ဒိယနိုင်ငံပိုင်ကပ်ပလီနဲ့နီကိုဘာကျွန်းတွေအနီးမှာပြုလုပ်ခဲ့ပါတယ်။အဲ့ဒီနေရာဟာနိုင်ငံတကာရေကြောင်းသွားလာမှုအများဆုံးနေရာတစ်ခုဖြစ်ပြီးမလက်ကရေလက်ကြားအနီးတစ်ဝိုက်မှာဖြစ်ပါတယ်။အိန္ဒိယရေတပ်ကတော့ဒီစီရေးလေ့ကျင့်မှုကို Passage ဆက်ဆံရေးပေါင်ကူလေ့ကျင့်မှုလို့အမည်ပေးထားပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 9လိုင်းဒိုမီတာ40 kHz 8.33 9လိုင်းဒိုမီတာ51 kilohertz 98.9 နဲ့ဒိုင်နမီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်သတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မတင်ကြီးထိုက်ပါရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ဒုက္ခရောက်နေတဲ့ချင်းပြည်နယ်ပလောဝါမြို့နယ်အတွက်အရေးပေါ်အစားအသောက်ခန်းနဲ့ဖြည့်စွက်အာဟာရ165တန်ထပ်မံပို့ဆောင်နိုင်ခဲ့ပြီးဒီသတင်းပတ်အတွင်းမှာပဲကုလသမဂ္ဂအစားအသောက်ခန်းအဖွဲ့ WFP ကစတင်ဖြန့်ဝေနေပါပြီ။တိုက်ပွဲတွေဖြစ်နေတဲ့ပလောဝါမှာလက်နက်ချီကုန်စည်စီးဆင်းမှုပြတ်တောက်နေတာပါ။လမ်းတွေကမကောင်းသလိုလုံခြုံရေးလည်းမရှိတဲ့ကြားကပဲပလဝကိုအရေးပေါ်ဆန္ဒရိတ်ခါတွေထပ်ပြီးတော့ပို့နိုင်ခဲ့တဲ့အတွက်ပူပေါင်းဆောင်ရွက်ခဲ့ကြတဲ့ချင်းပြည်နယ်အပါအဝင်တာဝန်ရှိသူအလုံးကိုကျေးဇူးတင်တယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးစတီဖင်အန်ဒါဆန်ကကြေညာချက်မှာပြောဆိုထားပါတယ်စာဝန်ကြီးရဲ့အတွက်အလုံးလုံးလို့မရတဲ့အခြေအနေဝယ်ယူသုံးဆွဲဖို့ကလည်းအခက်တွေ့နေတဲ့ပလောဝဒေသခံတွေအတွက်လူသားချင်းစာနာထောက်ကူမှုအကူအညီတွေကအရေးကြီးနေတယ်လို့လည်းကြေညာချက်မှာထပ်လောင်းပြောပါရယ်။ရခိုင်လက်နက်ကင်တပ်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝနဲ့ဒေသတဝိုက်မှာစစ်ရှောင်း 8,000 လောက်ရှိနေပါတယ်။ဒီလူတွေအတွက်ကုလသမဂ္ဂစာနာရိတ်ခါအဖွဲ့ WFP ကရိတ်ခါဇက်တိုက်ထောက်ပံ့ပို့ဆောင်နေတာမှာပြီးခဲ့တဲ့ AB 29ရက်နေ့တုန်းကတော့ WFP ရဲ့ရိတ်ခါပို့တဲ့ရင်တန်းတိုက်ခိုက်ခံခဲ့ရပါတယ်။ရခိုင်လက်နက်ကင်တပ်ဖွဲ့ကတိုက်ခိုက်တာလို့အနာပိုင်တို့ကပြောပြီးမဲ့ရခိုင်လက်နက်ကင်တပ် AA ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆိုထားပါတယ်။ကိုရီးယားကျွန်းဆွယ်ကအမေရိကန်တပ်တွေပြန်လည်ရုပ်သိမ်းဖို့ညွှန်ကြားမှထားကြောင်းကာကွယ်ရေးဝန်ကြီး Mark Esper ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ကပ်ဘေးရောဂါအစပိုင်းကစလို့တရုတ်ဘက်ကစိုးရွားတဲ့ပြုမှုဆောင်ရွက်ချက်တွေပိုပြီးပေါ်ထွက်လာတယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီး Esper ကပြောဆိုသတိပေးသွားပါတယ်။အင်ဂါနီကအမေရိကန်စစ်ထဏာချုပ်ဘန်တင်ကွန်မှာအာရှရင်းနဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးကပြောဆိုခဲ့တာပါ။အမေရိကန်စစ်ဌာနတွေကတပ်ဖွဲ့အရေးအစားကိုပြင်ဆင်ချိန်ညှိနှိုင်းရေးအတွက်ပင်တဂွန်စစ်ဌာနချုပ်ကဆက်ပြီးသုံးသပ်သွားမယ်လို့ကာကွယ်ဝင်ကြီးကပြောဆိုရာကြောင့်တောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအနာဂတ်မှာရှော့ချနိုင်ကြေကတော့ရှိနေပါတယ်။တရုတ်အရေးကိုလည်းကာကွယ်ဝင်ကြီးကပြောဆိုရာမှာတော့တရုတ်စစ်တပ်ရဲ့လွတ်လွတ်လပ်လပ်ပေါ်ထွက်လာတဲ့စိုးရွားတဲ့ပြုမှုဆောင်ရွက်ချက်တွေကြောင့်ဒေတာရင်းမှာစိုးရိမ်စရာပိုများလာတယ်လို့ပြောဆိုခဲ့ပါတယ်။ကာကွယ်ဝင်ကြီးဖြစ်တဲ့ပထမဆုံးအကြိမ်ဒီနှစ်မကုန်ခင်တရုတ်ကိုသွားဖို့မှန်းထားတဲ့အကြောင်းလဲဝင်ကြီး Esper ကပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ဝင်ကြီးဌာနဘက်ကမထုတ်ပြန်သေးပါဘူးရှင်။တရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေပိုများလာချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝင်ကြီး Mike Pompeo နဲ့ British ဝင်ကြီးချုပ် Boris Johnson တို့အင်ကာနီကတွေ့ဆုံဆွေးနွေးပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပထမဆုံးစတင်ထွက်ပေါ်ခြင်းတရုတ်ရဲ့တုံ့ပြန်မှုဗိုင်းရပ်စ်အစပြုရာဇင်းမြစ်တောင်တရုတ်ပင်လယ်ပြင်အရေးကုန်သွယ်ရေးရုံးနဲ့ပတ်သက်ပြီးတရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေပိုများလာနေတာပါလုံခြုံရေးဆိုင်ရာအကြောင်းပြချက်နဲ့တရုတ်နည်းပညာလုပ်ငန်းကြီးဟွာဝေကိုဗြိတိန်ရဲ့မျက်နှုံးမြင့် 5G ဖုန်းကွန်ရက်မှာပါဝင်ခွင့်မပေးဖို့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်ကဆုံးဖြတ်လိုက်ပြီးတဲ့နောက်ရက်ပိုင်းအကြာမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဗြိတိန်နိုင်ငံလန်ဒန်ကိုတွားရောက်တာပါကနဦးတွဲဆောင်ဆွေးနွေးမှုတွေအပြီးမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုက 5G တယ်လီဖုန်းဆက်သွယ်ရေးကိစ္စကနေအမေရိကန်ဗြိတိန်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်အထိဆွေးနွေးခဲ့တယ်လို့ Twitter လူမှုကွန်ရက်မှာရေးသားပါတယ်Huawei နဲ့ Hong Kong ကိစ္စမှာဗြိတိန်ဘက်ကပြက်ပြက်သားသားလှုပ်ဆောင်ခဲ့တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကနောက်ပိုင်းလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းအမွန်းတင်ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းမှာရေကာတာတွေကျိုးပေါက်တာကြောင့်လူပေါင်းတထောင်ကျော်ပိတ်မိနေပါတယ်။နိုင်ငံတော်ကမှလည်းရေကြီးရေလျှံမှုကပိုဆိုးလာပါတယ်။အာဝေးပြည်နယ်ဂူချမ်းမြို့တစ်ဝိုက်မှာတင်းနှင်းခွေနေကရေကာတာတွေကနေကျော်ပြီးတော့ရေတွေဝင်လာပါတယ်။တရုတ်ကွန်မြူနီပါတီရဲ့ဂူချမ်းမြို့ဆိုင်ရာအတွင်းရေးမှူးဝမ်ဂျင်ရှန်ကတော့ရေကြီးရေလျှံမှုက3မီတာအနက်10ဘီလောက်ရှိတယ်လို့ပြောပါတယ်
VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်သတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါတော့မယ်ရှင်။
နိုဝင်ဘာလတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာဝါနဲ့မိုင်းလာလက်နက်ကင်အဖွဲ့တွေထိန်းချုပ်ရနယ်မြေတွေအပါအဝင်တိုင်းရင်းသားဒေသတချို့မှာရွေးကောက်ပွဲကျင်းပနိုင်မဲ့အလားအလာနှဲပါနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ UWSA ကဝါပြည်သွေးစည်းညွန့်ရေးတမရော်နဲ့မိုင်းလာအဖွဲ့လိုလူတီများတဲ့ NDAA ကအမျိုးသားဒီမိုကရေစီသွေးစည်းညွန့်ရေးတမရော်ထိန်းချုပ်ရာဒေသတွေမှာဒီနှစ်မှာလဲရွေးကောက်ပွဲတွေကျင်းပဖို့မြေမယာအခြေအနေတွေဖြစ်နေပါတယ်အထူးဒေတာနှစ်နဲ့အထူးဒေတာလေးဖြစ်သတ်မှတ်ထားတဲ့ UWSA ထိန်းချုပ်ရာဝါကိုပိုင်အုပ်ချုပ်ခွင့်ရဒေတာကမြို့နယ်၄မြို့နယ်နဲ့မိုင်းလာအဖွဲ့ကထိန်းချုပ်ထားတဲ့ကျိုင်းတုံခရိုင်မိုင်းလာမြို့နယ်တွေမှာပြီးခဲ့တဲ့2010နဲ့2015မှာလဲရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးဒီနှစ်ဖေဖော်ဝါရီလကုန်ပိုင်းကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းဟာ UWSA ထိန်းချုပ်ရာမြို့နယ်၄မြို့နယ်မှာရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ပန်ဆန်းမြို့ကိုတွားရောက်ဆွေးနွေးခဲ့ပေမဲ့လောလောဆယ်မှာနိုင်ငံရေးပါတီအများစုကဒီဒေသမှာအမည်စရင်တင်သွင်းထားတာမရှိပါဘူးဒီနှစ်အစောပိုင်းမှာဝါနိုင်ငံရေးပါတီ၃ပါတီပူးပေါင်းဖွဲ့စည်းလိုက်တဲ့ဝါအမျိုးသားပါတီအနေနဲ့လည်းဒီ၄မြို့နယ်မှာအမည်စရင်တင်သွင်းတာမရှိသလိုအခြားပါတီတွေလည်းတင်သွင်းတာမကြားသိရကြောင်းဝါအမျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးဆမ်ဆောင်ကားက VOA ကိုအခုလိုပြောပါတယ်။အဲ
့မြို့နယ်ဒီကျတော့ကော်မရှင်ကတော့လက်နက်ကင်ဖွဲ့နယ်လည်းသူညှိနှိုင်းခဲ့ပြီးလက်နက်ကင်ဖွဲ့ကတပြီးတော့လုံနိုင်အကူညီပေးမယ်လို့တော့ပြောတယ်။ဒါပေမဲ့အခုတချို့တော့အထက်မှာရှောက်လာတင်နဲ့ပါတီတွေလည်းကျွန်တော်မတွေ့ရဘူးပါတီကြီးတွေကအဆမင်းလျှောက်တာတင်ထားတာကျွန်တော်မကြောက်အဲ့ဒါကြောင့်မလို့ကျွန်တော်ပါတီအနေနဲ့ကဝင်ရောက်ချင်ပြန်ဖို့လဲတော်တော်လေးခက်ပါတယ်နော်အဲ့ကြောင့်ကျွန်တော်အဲ့ဒီမှာလဲပြန်ဖို့တော့မရှိတော့ဘူးထင်တယ်အခုအတိအကျဆုံးကတော့ကျွန်တော်ဝါတိုင်းမှာကိုပါမြို့နယ်မှာ၃နေရမဲမန်းမှာ၃နေရနောက်ပြီးတော့မှအမျိုးသားလှုပ်တော်လဲကျွန်တော်ဝင်ရောက်ချင်ပြန်မယ်အဲ့ခုနှစ်နေရတော့တေချာတလောက်တော့ရှိပါလေနော်
ဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းက6မြို့နယ်မှာဟိုပန်နဲ့မမန်းကအစိုးရထိန်းချုပ်ထားပြီးပန်ဝိုင်းမိုင်းမော်နားဖန်တဲ့ပန်ဆန်းခေါ်ပန်ခမ်းမြို့နယ်တွေကတော့ UWSA ကထိန်းချုပ်ထားတာပါဝါမျိုးသားပါတီဟာဝါမျိုးသားစီလုံးညီညွတ်ရေးပါတီဝါဒီမိုကရက်တစ်ပါတီနဲ့ဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီတို့ပူးပေါင်းတည်ထောင်ထားတာဖြစ်ပြီးလောလောဆယ်ကျိုင်းတုံတာချီလိတ်တန်ရန်မိုင်းရှူမိုင်းပြင်စတဲ့မြို့နယ်တွေမှာကိုယ်စားလှယ်ရရှိရေးအတွက်ဆောင်ရွက်နေစေဖြစ်ပါတယ်ရှမ်းပြည်နယ်အတွင်းကအင်အားကြီးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအနေနဲ့လည်း UWSA ထိန်းချုပ်ရာမြို့နယ်၄မြို့နယ်အပါအဝင်မိုင်းလာအဖွဲ့ခေါ် NDAA ထိန်းချုပ်ရာမိုင်းလာမြို့နယ်မှာလည်းဝင်ရောက်ရှင်ပြိုင်ဖို့မသေးကြကြောင်း SNLD ပါတီတွဲပက်အထွေထွေတွင်းမှုတစ်ဆိုင်းကျော်ညွန့်ကပြောပါတယ်
ကျွန်တော်ဆယ်တော့ UET ကမြို့330လုံးကိုကျင်ညာထားတဲ့ဆိုပေမဲ့အဲ့ဒီနေရာရွေးကောက်ပွဲကျင်းပဖြစ်ဖို့မဖြစ်ဖို့ဆိုတာကျွန်တော်တော့သိမသေးချာသေးဘူးဗျာ။နည်းနည်းအနီးကပ်မှာပဲသူတို့ပြန်ကျင်ညာမလားဗျာ။ညာတော့ရှိနေတော့ဗျာ။အဲ့ဒီနေရာတွေကတော့ကျွန်တော်နဲ့အလန်းဝေးတယ်ဗျာ။အဲ့တော့ကျွန်တော်တို့လောလောဆယ်တော့မရှိဘူးဗျာ။ဟောဒေတာမှနေတဲ့လူတွေရဲ့ဟောပေါ့ပုံတင်တော့ဗါတို့ကအခုဒီအခက်အခဲအများရှိရလေ။ကျွန်တော်တို့ကြားသလောက်ပေါ့လေ။အော်အဲ့ဒါမရှိဘဲနဲ့ကျွန်တော်ဘယ်လိုမဲပေးကြမလဲဆိုတဲ့ကိစ္စပေါ့မိုင်းလာကြတော့လေသူကတိတ်တော့မသေးချောက်ပြပေးခဲ့ခေါက်ပါမလုပ်ဘူးလေမိုင်းလာလေ
ပြည်တော်စုရွေးကောက်ပွဲကော်မရှင်နေနဲ့မဲဆန္ဒနယ်မြေစီးရင်ထုတ်ပြန်ရမှာဝါနဲ့မိုင်းလာဒေတာတွေကိုပါထည့်သွင်းထားတာပါဝါကိုပိုင်အုတ်ချုပ်ခွင့်ရဒေတာမှာဝါရှမ်းလာဟုအခါစတဲ့တိုင်းရင်းသားတွေစုပေါင်းနေထိုင်ပြီး LNDP ခေါ်လာဟုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကလည်းဝါဒေတာက၄မျိုးနဲ့မှာကိုယ်စားလှယ်အမည်တင်သွင်းထားတာမရှိပါဘူးနိုင်ငံရေးလေလာသုံးသက်သူဦးမောင်မောင်ဆိုးကတော့ရှမ်းပြည်နယ်55မြို့နယ်အနက်ကဒီ5မြို့နယ်မှာတော့ရွေးကောက်ပွဲကျင်းပဖို့အလားအလာနေကြောင်းအခုလိုသုံးသက်ပြောဆိုပါတယ
်ကျွန်တော်ဒီလောက်ကတော့2010ရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာရော UWSA ဒီခေချုံနယ်မြေဖြစ်တဲ့ဝါကိုပိုင်အုတ်ချွေတောင်းအောက်က4မြို့နယ်ရောကျွန်တော်ရှမ်းရှိရမိုင်းလားမြို့နယ်စုစုပေါင်း5မြို့နယ်ရွေးကောက်ပွဲမလုပ်ခဲ့ဘူးဗျာဒါတစ်ချက်ပေါ့ဒုတိယတစ်ချက်အနေနဲ့ပြောရင်လက်ရှိရွေးကော်ကသွားပြီးဆွေးနွေးတာကတော့မိုင်းလားမပါဘူး ဟောတော့ပါ ဒါပေမဲ့ဒီဒေသတွေကလက်ရှိအစိုးရရဲ့အုတ်ချွေရန်နေရာမရှိတဲ့ဒေသတွေဖြစ်ပါတယ်အဲ့တော့လက်ရှိအစိုးရရဲ့အုတ်ချွေရန်နေရာမရှိဘဲနဲ့ရွေးကောက်ပွဲလုပ်ဖို့ဆိုတာကတော့ကျွန်တော်ကတော့မဖြစ်နိုင်ဘူးပဲထင်ပါတယ်
အမည်မဖော်လိုတဲ့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတဦးကတော့ UWSA ထိန်းချုပ်ရာ၄မြို့နယ်မှာမဲစင်းရင်ပြူးစုလို့မရသေးကြောင်းနဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းက၂မြို့နယ်မှာသာရွေးကောက်ပွဲကျင်းပနိုင်ပွဲရှိကြောင်းပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီး UWSA ကပြောရေးဆိုခွင့်ရှိသူကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့2015ရွေးကောက်ပွဲကာလမှာတော့ရှမ်းပြည်နယ်က55မြို့နယ်မှာဝါနဲ့မိုင်းလာဒေတာက5မြို့နယ်အပြင်ကျေးသီးနဲ့မိုင်းရှုမြို့နယ်တွေမှာပါလုံခြုံရေးအခြေအနေကြောင့်ရွေးကောက်ပွဲကျင်းပနိုင်တာမရှိခဲ့ပါဘူးကျွန်တော်မိုးစော်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ပြည်ထောင်ပကမြန်မာနိုင်ငံဆိုင်ရာအမေရိကန်တိုင်ယုန်နဲ့တရုတ်တိုင်ယုန်တို့အပြန်အလှန်ရေးသားခဲ့ရတဲ့စာရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးတန်းသံတမန်ဟောင်းတဦးရဲ့အမြင်ကိုဆက်လက်ပြောပြလိုပါတယ်ကျွန်တော်ကြိုဆိုတာပါမြန်မာနိုင်ငံဆိုင်ရာအမေရိကန်တိုင်ယုန်ယာယီတာဝန်ခံဂျော့ချ်စစ်ပလီကတရုတ်နိုင်ငံရဲ့မြန်မာပြည်တွင်းလှုပ်ရှားတွေကိုဝေဖန်ပြီးဇူလိုင်18ရက်နေ့စွဲနဲ့ရေးသားခဲ့တဲ့စာဟာရန်ကုန်မှာရေးတဲ့စာမဟုတ်ဘဲဝါရှင်တန် DC မြို့တော်ကလာတဲ့စာဖြစ်တယ်လို့အမေရိကန်ကြီးတန်းသံတမန်ပရက်စလာကလပ်က VOA ကိုပြောပါတယ်။တနည်းအားဖြင့်ဒီစာဟာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုမကြာသေးခင်ကတရုတ်နိုင်ငံအပေါ်ဝေဖန်ပြစ်တင်ပြောကြားခဲ့မှုနဲ့ဇက်တိုက်ပေါ်ပေါက်ခဲ့တဲ့စာဖြစ်တယ်။အလားတူစာမျိုးဟာအာဆီယံနိုင်ငံအားလုံးမှာလည်းတနိုင်ငံချင်းစီနဲ့အဝင်ကွန်ကြတဲ့အချက်လက်တွေကိုထောက်ပြပြီးရေးသားခဲ့တာဖြစ်တယ်လို့ဆိုပါတယ
်။ I don't really know what this is all about. I can only guess.You understand that, right?
Yes.
I'm not in the government. I don't design government policy, particularly with this administration. And I can only guess at what's going on. If you've seen some of the things...
ကျွန်မအသေးချာမသိပါဘူး။ကျွန်မခံမှန်းတာပဲလုပ်နိုင်ပါတယ်။ကျွန်မကအစိုးရထဲမှာမပါပါဘူး။မူဝါဒတွေချမှတ်တဲ့နေရာမှာလည်းမပါပါဘူး။အထူးသဖြင့်ဒီအစိုးရနဲ့ကျွန်မမပတ်သက်ပါဘူး။ခံမှန်းပြီးတော့ပြောရမယ်ဆိုရင်တော့ဟောင်ကောင်တို့တောင်တရုတ်ပင်လယ်တို့နဲ့ပတ်သက်ပြီးတော့မိုက်ပွန်ပီယိုမကြသေးခင်ကပြောသွားတာကိုကြည့်မယ်ဆိုရင်အခုကိစ္စကအဲ့ဒီတိုက်ခိုက်ပြောဆိုမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ထင်ပါတယ်။ဒါကမြန်မာနဲ့အထူးတလဲပတ်သက်တယ်လို့မထင်ပါဘူး။အမေရိကန်တန်ယုံရဲ့ရေးသားချက်မှာမြန်မာကိုအဓိကထားရေးပေမဲ့အလားတူရေးသားချက်တွေကကျန်အာဆီယံနိုင်ငံအားလုံးအတွက်လဲထွက်ပေါ်ခဲ့တယ်ဆိုတာအရှင်သိကောင်းသိပါလိမ့်မယ်။ရေးသားချက်တစ်ခုစီကအဲ့ဒီနိုင်ငံတစ်နိုင်ငံရဲ့အခြေအနေနဲ့အဝင်ကွင်းကြားဖြစ်အောင်ရေးသားထားတာဖြစ်ပါတယ်။ဒါကြောင့်မလို့ဒါကဝါရှင်တန်မြို့တော်ကလာတဲ့ကိစ္စဖြစ်ပါလေ။ရန်ကုန်ကရေးတာမဟုတ်ပါဘူး
။အစ်တောင်အရှဒေတာအတွင်းတရုတ်နိုင်ငံရဲ့အတင့်ရဲလာတဲ့လူရက်တွေဟာကျူးကျော်ရန်စားတဲ့လူရက်တွေဖြစ်လာပြီးဒါနဲ့ပတ်သက်လို့အမေရိကန်အနာရရီပဘလီကန်အစိုးရသမ္မတအတိုက်ခံဒီမိုကရက်တွေကပါစိတ်ဆိုးဒေါသဖြစ်နေကြခြင်းလည်းဖြစ်တယ်။အာဆီယံနိုင်ငံတွေအတွက်လည်းစိုးရင်စရာဖြစ်တဲ့အတွက်ကြောင့်အခုလိုတုံ့ပြန်ပြီးရေးသားလာတာဖြစ်တယ်လို့ Presilla Club ကဆက်လက်ပြောပါတယ်။
I am guessing that it's part of a campaign by the Trump administration, yeah, by Trump and Pompeo.
ဒီမှာလည်းခံမှန်းနေပါတယ်။ဒါက Trump အစိုးရရဲ့တနည်းအားဖြင့် Trump နဲ့ Pompeo တို့ကပြုလုပ်တဲ့ရွေးကောက်ပွဲမဲဆွယ်မှုဖြစ်ပါလိမ့်မယ်။တရုတ်နဲ့အရှေ့တောင်အာရှကိစ္စဆက်ပြောရမယ်ဆိုရင် American ဟာအရှေ့တောင်အာရှဒေသမှာတရုတ်ရဲ့ရန်လိုကျူးကျော်မှုအဖြစ်မှတ်ယူနိုင်တာတွေကိုတွန်းလှန်နေတာဖြစ်ပါတယ်။တရုတ်တို့ကဟောင်ကောင်ကိုသိမ်းယူနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာကျွန်းတွေစောင့်နေပါတယ်။အဲ့ဒီပင်လယ်ရင်းကျမတို့ရဲ့ရေချောင်းသွားလာပိုင်ဆိုင်ခွင့်တွေကိုစင်ခေါ်နေပါတယ်။ထိုင်ဝမ်ကိုတိုက်မယ်ခိုက်မယ်သဘောနဲ့အပြင်းထန်ချိန်ချောင်းနေပါတယ်။ဆိုတော့ဒါတွေကိုအမေရိကန်ကပြန်တွန်းနေတာဖြစ်ပါတယ်။မြန်မာကအဓိကရည်ရွယ်တာမဟုတ်ဘဲနဲ့အရှေ့တောင်အာရှတစ်ခုလုံးအတွက်စိုးရိမ်မှုဖြစ်ပါတယ်။ကျမဆက်လက်ထောက်ပြတင်တာကတော့အခုခါမှာတရုတ်ရဲ့ကျူးကျော်ရန်စားမှုတွေပေါ်မှာဒေါသဖြစ်စရာတွေကိုအမေရိကန်ပြည်အောင်စုမှာအစိုးရနဲ့အတိုက်ခံပါတီနှစ်ရက်လုံးကထောက်ခံနေကြတယ်ဖြစ်ပါတယ်
။အမေရိကန်နိုင်ငံဟာမြန်မာနိုင်ငံကိုတရုတ်ကြီးစုနေမှာကိုမလိုလားပြင်မဲ့မြန်မာကိုအကူအညီပေးတဲ့နေရာမှာတော့တရုတ်လိုထိထိရောက်ရောက်မရှိဘူးလို့လူတချို့ကပြောဆိုနေကြတဲ့ကိစ္စကိုလည်းပဲမမှန်ကန်ဘူးလို့သူကဆိုပါတယ်။တရုတ်ဘက်ကတုံ့ပြန်ပြီးရေးသားခဲ့တဲ့စာထဲမှာတော့အမေရိကန်ရဲ့လူရက်တွေဟာများသောအားဖြင့်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အဟံအတားသာဖြစ်စေရလို့ထောက်ပြထားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီး Press Club ရဲ့တုံ့ပြန်ပြောကြားချက်အပြင် ISP မြန်မာအဖွဲ့ကတရုတ်ရေးရာကျွမ်းကျင်သူအကြီးတန်းသုရိသီတူရဲ့သုံးစားချက်တွေကိုပါဗိုလ်ထုညနဲ့ကြာသပတေးမနက်မှာနားဆင်ကြမယ်မြန်မာအရေးသုံးစားချက်အစီအစဉ်မှာတင်ပြထားပါရခင်ဗျာစောင့်မျှော်နားဆင်ကြပါကျွန်တော်ကျော်စံသာပါ
ချိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်ရှေ့ပြောင်းလို့တမားတွေကိုလုပ်ငန်းဝင်တချို့မှာအကန့်အသတ်နဲ့အလုပ်လုပ်ခွင့်ပြုမှာဖြစ်ကြောင်းထိုင်းအနာပိုင်းတွေကကြေညာလိုက်တယ်လို့တရားမဝင်ဝင်လာသူတွေကိုတော့ဇက်တိုက်ဆိုတယ်လို့ဖန်ဆီးအရေးယူနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးအေးမှာပါ။ COVID-19 ကပ်ရောဂါကူးစက်မှုတွေရောပါလာတာနဲ့အမျှကန့်သက်ချက်တွေလျှော့ပေါ့လာနေတဲ့ထိုင်းနိုင်ငံမှာမြန်မာအပါအဝင်ရှေ့ပြောင်းလို့တမားတွေကိုအလုပ်လုပ်ခွင့်ပြုရမယ့်အကြောင်းထိုင်းအစိုးရတာဝန်ရှိသူတွေကကြေညာလိုက်တာပါ။ဒါပေမဲ့လည်းအကန့်အသတ်နဲ့သာလုပ်ကိုင်ခွင့်ရှိအောင်မှဖြစ်ကြောင်းကိုလည်းထိုင်းနိုင်ငံ COVID-19 ကူးစက်ရောဂါတိုက်ချက်ကာကွယ်ရေးစီမံခန့်ခွဲမှုဗဟိုဌာန CCSA ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကသတင်းတောက်တွေကိုဒီသတင်းပတ်ထဲမှာပဲပြောခဲ့ပါတယ်
นะครับซึ่งนี้จําเป็นต้องใช้แรงงานเห็นความจําเป็นก็เอา2ธุรกิจ
နိုင်ငံသားအလုပ်သမားတွေကိုစောက်လို့ရေးနဲ့စားတောက်ဆိုင်လုပ်ငန်းတွေမှာအလုပ်လုပ်ခွင့်ဗီဇာခွင့်ပြုပေးမှာဖြစ်ကြောင်းပြောဆိုသွားတာပါအလုပ်လုပ်ခွင့်ရမယ်နိုင်ငံသားအလုပ်သမားတွေအနေနဲ့ကျန်းမာရေးထောက်ခံချက်အပြင်ကပ်ရောဂါကူးစက်မှုပြင်းရှင်းကြောင်း14ရက်ကြာစောက်ကြည့်စစ်ဆေးမှုတွေကိုအလုပ်ရှင်ကတာဝန်ယူရမှာပါအလုပ်ရှင်တွေအနေနဲ့အလုပ်သမားတွေအတွက်ကျန်းမာရေးအာမခံခြေပေးဆောင်ရမယ်စီကံချက်တွေအပါအဝင်တခြားကန့်သက်ချက်တွေလည်းပါလာတာကြောင့်လုပ်ငန်းရှင်တွေကတော့ဒီအစီအစဉ်အတွက်ပေါ်မှာတွန့်ဆုတ်နေကြပါတယ်။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံမှာအလုပ်ကင်အခွင့်အလမ်းတွေရနိုင်ဖို့မျှော်လင့်ချက်တွေနဲ့တရားမဝင်ဝင်ရောက်လာနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားအလုပ်သမားတွေကိုတော့ထိုင်းရနာပိုင်းတွေကဇက်တိုက်ဆိုသလိုနှိမ်နင်းနေတာပါ။မလကနေဇူလိုင်လဆန်းအထိတရားမဝင်ဝင်ရောက်လာသူ10,000ကျော်ဖမ်းဆီးမိတဲ့အထက်မှာမြန်မာနိုင်ငံသား6,000ကျော်ပါဝင်နေတဲ့အကြောင်းကိုလည်းไทยลือหมู่ជីเจยีฐานะก็ตะรินทุบเปลี่ยนท่ามาเด
้คนต่างด้าวนําเชื้อไวรัสโควิด19มาติดในเมืองไทยเพราะวันนี้เป็นวันที่50แล้วที่ประเทศไทยปลอดจากการติดเชื้อในประเทศ
โควิด19กับโยคะกาลอตรีมานายงานจ้าตะอลุตมะรีปี่ดอเปลี่ยนทวาบีนีลันမျိုးสုံเนี่ยไทยနိုင်ငံအတွင်းကိုပြန်လဲခိုးဝင်လာနေပါတယ်ไทยနိုင်ငံကယောဂထိမ့်ချုပ်နိုင်ပြီးနိုင်ငံအတွင်းပိုးကူးစက်မှုမရှိတာရက်90ကျော်လာခဲ့ပြီမဲ့နိုင်ငံအပြင်ကနေဝင်ရောက်လာတဲ့တရားမဝင်အလုပ်သမားတွေမှာယောဂပိုးတွေပါလာမှာကိုထိမ့်ချုပ်ကာကွယ်တဲ့အနေနဲ့ရောကိုဗစ်ကာလမှာလူကုန်ကူးတဲ့လုပ်ငန်းတွေလူလိန်ပွဲစားတွေပိုများလာနေတာကိုတားဆီးနိုင်အောင်လှုပ်ဆောင်နေတာဖြစ်ပါတယ်ဆိုပြီးထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုရဲ့အကြီးအကဲဒုဗိုလ်ချုပ်စွန်ဖုံးချင်တူဝင်ကပြောသွားခဲ့တာပါလူကုန်ကူးသူတွေအဖြစ်တန်ရာရှိသူ15ဦးနဲ့တရားမဝင်အလုပ်သမားတွေကိုနေထိုင်ခွင့်ပြုထားတဲ့ထိုင်းအိမ်ရှင်52ဦးကိုလည်းဖမ်းဆီးအရေးယူခဲ့ကြောင်းကိုလည်းထိုင်းအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအပိုင်းအတွင်းမှာပဲစမောစခွန်ခရိုင်မဟာဆိုင်ဒေသကမြန်မာတွေနေတဲ့အလုပ်သမားတန်ရာတွေကိုဝင်ရောက်ဖမ်းဆီးခဲ့ရမှာယာနဲ့ချီရှိတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတယ်လို့မြေဆက်မှာလည်းအဖမ်းဆီးတွေရှိနေကြောင်းအလုပ်သမားကူညီအဖွဲ့ဖြစ်တဲ့ AAC မဟာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကလည်းပြောပါတယ်
မြန်မာနိုင်ငံမှာလည်းအလုပ်ကင်ခွင့်လန်းမရှိကိုဗစ်ကာလမှာပြန်သွားတဲ့လူတွေကိုဗစ်မရောက်ခင်လေးမှာပြန်သွားတဲ့လူတွေအဲ့လိုလူတွေကနေထိုင်ခွင့်တောင်းထားတဲ့ passport တွေရှိရသားနဲ့ကျွန်တော်တရားဝင်နေဆက်ကိတ်တွေမဖွင့်သေးဘူးဆိုတော့ကြားတဲ့နီးလန်းနဲ့ကျွန်တော်လူမောင်လူကယ်ကြီးတွေနဲ့ချိတ်ဆက်ပြီးတော့ခုံးဝင်ကြတယ်ခုံးဝင်တော့ကြတော့ခုံးဝင်တဲ့လူတွေတော်တော်များများလည်းဖမ်းမိတယ်အဲဒီနေဆက်တဲ့ကြောင့်မှတခုဆိုထိုင်းစစ်တပ်ကပိုက်ဆိတ်လိုက်ပြီးတော့ကင်းလက်ကင်းပတ်ပြီးတော့ဟိုကျွန်တော်တို့ပိတ်ဆို့တင်းတင်းကြပ်ပိတ်ဆို့ပြီးတော့ဖမ်းဆီးနေတာကိုတွေ့ရတယ်ကျွန်တော်တို့အမြန်ပြန်ဝင်ရလေထိုင်းနိုင်ငံမှာလည်းဒီကိုဗစ်တွေဖြစ်နေတယ်ဖမ်းဆီးမှုတွေလည်းရှိနေတယ်နေတိုင်းဝင်ထောက်ထားတွေလည်းဘာမှမသိဘူးဆိုတဲ့နေရာမှာဘာလို့အမြန်ပြန်ဝင်ရလဲဆိုတာကိုကျွန်တော်တို့သုံးသပ်ကြည့်လိုက်တော့ကိုမြန်မာနိုင်ငံထဲမှာလည်းအလုပ်ကင်ခွင်လန်းတွေကနေပြီးတော့ဟိုနေတိုင်းအလုပ်ကင်စားသောက်ဖို့အတွက်ရက်တီဖို့ခက်ခဲတော့ကြတော့ကျွန်တော်တို့ပြန်ပြီးတော့ရတဲ့နီးလန်းတွေနဲ့ပြန်ဝင်လာအဲ့ဒီမှာပဲကျွန်တော်ဖမ်းဆီးခံရပြီးတော့အခုဆိုရင်ကျွန်တော်ခိုးဝင်မြန်မာလူကမားတွေကထောင်နဲ့ဒေးလာတွေကြားခံရတာရှိတယ်ထောင်လာကြားခံရတာရှိတယ်
ပြည်ပကရောက်လာသူ9ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတွေ့ရှိကြောင်းဒီကနေ့ပဲအတည်ပြုခဲ့တဲ့ထိုင်းနိုင်ငံမှာပြည်ရေးကူးစက်မှုကတော့မရှိသလောက်ပါထိုင်းနိုင်ငံမှာကပ်ရောဂါစတင်ဖြစ်ပွားချိန်ကစလို့သေဆုံးသူ58ယောက်ပါဝင်ကူးစက်သူစုစုပေါင်းကတော့3,255ယောက်ရှိကြောင်းကိုလည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ကျမမအေးအေးမှာထိုင်းနိုင်ငံနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ
် VOA American တန်ကဗိုလ်ရုနှစ်မိနစ်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဝုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြတင်ပြပေးပါမယ်။ကျွန်တော်ကတော့မျိုးစင်ဆက်မှာ Once lauded now criticized uncertainty to run in Myanmar election တချိန်ကချီးကျူးခံခဲ့ရပေမဲ့အခုဝေဖန်ခံနေရတဲ့ဒေါက်ဆန်းစုကြည်ရေကောက်ပေါ်မှာဝင်ပြိုင်မယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်မရှင်အောင်ဆိုင်ကို AP သတင်းဌာနမှာရေးသားထားတဲ့ဆောင်မကိုတင်ပြပေးချင်ပါတယ်။မြန်မာခေါင်းဆောင်ဒေါက်ဆန်းစုကြည်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရေကောက်ပေါ်မှာဝင်ရောက်ရှင်းပြမယ့်အကြောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူကအင်္ဂါနေ့မှာပြောလိုက်တာနဲ့ဆက်ချီထားပါတယ်။ပါတီရဲ့လွှတ်မှုဆောင်ကော်မတီစည်းဝေးမှာဒေါ်အောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့နိုဝင်ဘာလ10ရက်နေ့မှာပြုလုပ်မယ့်ရွေးကောက်ပွဲမှာပါဝင်မယ်လို့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာဇော်မြင့်မောင်ကကြေညာလိုက်တာလို့ဆိုပါတယ်။မွတ်စလင်လူနည်းစုတွေနိုင်ငံကနေထွက်ပြေးသွားကြတဲ့ကိစ္စနဲ့ပတ်သက်လို့ နိုင်ငံတကာရဲ့ဝေဖန်မှုတွေခံရတဲ့ဒေါက်ဆာစုကြည်ကအသေးစိတ်ကိုလာမယ့်အချိန်မှာရှင်းပြမယ်လို့ဆိုပါတယ်စစ်အစိုးရလက်ထက်မှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကန့်သတ်ချက်အရဒေါက်ဆာစုကြည်ဟာတိုင်းပြည်ရဲ့သမ္မတဖြစ်ခွင့်မရှိဘဲဖြစ်နေတယ်လို့ဆိုပါတယ်နိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်ဆိုတဲ့ယာရုဟာသူမကိုတိုင်းပြည်ကြီးကအဖြစ်တာဝန်ပေးရဖို့တမင်တည်ထင်ထားတဲ့ယာရုဖြစ်တယ်လို့ဆောင်းမရှင်ကရေးပါတယ်ဒါအပြင်ဒေါက်ဆာစုကြည်ဟာနိုင်ငံသားရဲ့ဝန်ကြီးယာရုကိုလည်းယူထားသူဖြစ်တယ်လို့ဆိုပါတယ်2015ရွေးကောက်ပွဲမှာ NLD ပါတီပြတ်တန်နိုင်ရပြီးတဲ့နောက်တိုင်းပြည်ကို25နှစ်ကြာအကြမ်းဖက်အုပ်ချုပ်လာတဲ့စစ်အာဏာရှင်စနစ်ချုပ်ငြိမ်းသွားစေတယ်ဆိုတာကိုလည်းဆောင်းမမှထည့်သွင်းဖော်ပြထားပါတယ်။ဒါ့အပြင်လည်းရိုဟင်ဂျာပြည်ထနာဖြစ်လာခဲ့ပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကို9သိန်းခွဲနီးပါးထွက်ပြေးသွားခဲ့ရတာတိုင်းပြည်အတွက်အရေးပါတဲ့ပြည်ရင်ပြောင်းလဲမှုတွေကို NLD ဆိုရကလုံမပေးနိုင်တာ2008ဖွဲ့စည်းပုံအရလွှတ်တော်အတွင်းတပ်မတော်သားကိုယ်စားလှယ် 25 ရာခိုင်နှုန်းနေရာယူထားတာကြောင့်လွှတ်တော်အတွင်းဥပဒေတော်တော်များများကိုအဆိုပြုပြဋ္ဌာန်းမှုကန့်သတ်တွေရှိနေတာအဆတဲ့လက်ရှိအစိုးရရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းဆောင်းမမထောက်ပြရေးသားထားပါတယ်။ဒီတော့အတွင်းမှာပဲပြည်သူ့ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲတွေကိုဒါမဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ကြေညာလိုက်တဲ့ချက်ကိုလည်းဆောင်းမမထည့်သွင်းဖော်ပြထားပါတယ်။ဒါမဲ့2015ရွေးကောက်ပွဲတုန်းကမဟာဗျူဟာရ NLD ပါတီနဲ့မဟာမိတ်ဖြစ်ခဲ့တဲ့နိုင်ငံရေးပါတီတွေကအခုဒီချိန်မှာတော့အရင်လိုဆက်ရှိနေကြမှာမဟုတ်တော့ဘူးလို့ဆောင်းမရှင်ကဆိုပါတယ်။နိုင်ငံအတွင်းကတိုင်းရင်းသားလူနည်းစုတွေလူလားတန်းတနေတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရရှိရေးကို NLD ဆိုရကဆောင်ရွက်ပေးနိုင်ခြင်းမရှိတဲ့အတွက်သူတို့နဲ့ NLD ကြားနိုင်ငံရေးရရည်တည်မှုတွေကွဲပြားလာကြတယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒါကြောင့်လည်းတိုင်းရင်းသားနိုင်ငံရေးပါတီတွေဟာ NLD နဲ့ပူးပေါင်းမဲ့အစားသူတို့ချင်းချင်းမဟာမိတ်အဖွဲ့လှုပ်ဆောင်ကြလိမ့်မယ်လို့ဆိုပါတယ်။ရွေးကောက်ပွဲမှာလူပေါင်း38တန်းကျော်မဲပေးခွင့်ရကြလိမ့်မယ်လို့ကော်မရှင်ကကြေညာထားပါတယ်။ပြည်အောင်စုအဆင့်ပြည်နယ်နဲ့တိုင်းအဆင့်နဲ့ဒေသနာအဆင့်အသီးသီးတို့အတွက်အမှတ်နေရာပေါင်း1182နေရာရှိတယ်လို့ဆောင်းမမှဖော်ပြထားပါတယ်ခင်ဗျာ။အပြည့်စုံကိုတော့ www.latimes.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနှာစင်ရပါမယ်နိုမာလာရှိရဲ့နေ့မှာကျင်းပမှုစီစဉ်ထားတဲ့2020ပြည့်ပါတီဆိုဒီမိုကရေစီအတွေ့အကြုံရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်အကြီးအတွက်ငါးသန်းပတ်ဝန်းကျင်ရှိမယ်လို့ခန့်မှန်းထားပါတယ်ဒီလိုမဲဆန္ဒရှင်တွေအပြင်အရင်ရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်မဲမပေးခဲ့ရပဲအခုလာမဲ့ရွေးကောက်ပွဲမှာမှမဲပေးကြမယ်သူတွေလည်းရှိနေပါသေးတယ်ဒီရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်တွေရဲ့အခမ်းအနားကဘယ်လောက်အရေးပါပါသလဲသူတို့မဲပေးတဲ့အခါမှာဘယ်ချက်ကိုအဓိကကြည့်ပြီးမဲပေးဖို့ဆုံးဖြတ်ဖို့ရှိပါသလဲအမျိုးသမီးမဲဆန္ဒရှင်တွေကရောဘယ်လိုအချက်ကိုအဓိကကြည့်ဖို့ရှိပါသလဲစာရတွေကိုအခုဆွေးနွေးကြမှာနားဆင်ရပါမယ် The fifth pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေတယ်ဖြစ်သူဦးနေဝင်းနိုင်ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လင်းငယ်တို့ပါဝင်ဆွေးနွေးထားကြပါခင်ဗျာဦးနေဝင်းနိုင်နဲ့မခင်လင်းငယ် VOE အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာဟုတ
်ကဲ့မင်္ဂလာပါခင်ဗျာဟုတ
်ကဲ့ကျွန်တော်တို့ဒီညအဓိကတော့ဒီ2020ရွေးကောက်ပွဲမှာပထမဦးဆုံးချိန်မဲပေးမဲ့လူငယ်တွေလို့ဆိုရမှာပေါ့လေ။တော့အဲ့ဒီအချိန်ကြမှာအသက်ပြည့်နေဆိုတော့ကျွန်တော်တိထားသလောက်ဒီရွေးကောက်ပွဲမှာပထမဦးဆုံးချိန်မဲပေးမဲ့လူကြီးတွေက၅သန်းပတ်ဝန်းကျင်ရှိတယ်လို့ကျွန်တော်တိထားတယ်။အဲ့ဒါဟုတ်ပါလား
။ဟုတ်ကဲ့ခင်ဗျာ။ဟိုကျွန်တော်တို့ဒီစီးထုတ်ပြန်တုန်းကတော့ကျွန်တော်၅သန်းမိမိရှိတယ်ပေါ့လေနော်။ဥမာကျွန်တော်တို့ဒီသူတို့ဒီထုတ်ပြန်တဲ့ကာလတုန်းက UEC ကထုတ်ပြန်တဲ့ကာလတုန်းကသူကဒီဘာပေါ်2020ဒီဇင်ဘာလအထိကိုသူကဟိုပါပေါ့အဲ့ဒီလောက်အထိကိုသူကကောက်ထားတာပေါ့လေစီးရင်ကိုအဲ့တော့အခုကကျွန်တော်နိုဝင်ဘာလ10ရက်နေ့မှာလုပ်မယ်လို့ပြောလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အရင်အတွက်ကတော့အနေငယ်ရော့သွားနိုင်တဲ့အနေထားတော့ရှိလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ။ဒီလိုမျိုးလို့လည်းကျွန်တော်တို့ကတော့ဒီလူကြီးကတော့၅သန်းလောက် first time voter 5သန်းလောက်ရှိတယ်လို့ကျွန်တော်ပြောကြပါတယ်ခင်ဗျာ။ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒီ၅သန်းဆိုတဲ့အရေးအတွက်ကမနေဘူးပေါ့နော်။ပထမဦးဆုံးချိန်မဲပေးမဲ့လူကြီးအတွက်ကဆိုတော့ဒီထဲမှာအမျိုးသမီးအရေးအတွက်လည်းပါလာမှာပဲ။မက်ကင်လင်းငယ်တို့ကကြတော့ရွေးကောက်ပွဲမှာနိုင်ငံရေးမှာအမျိုးသမီးတွေရဲ့ခံကဏ္ဍအမျိုးသမီးတွေပိုပါဝင်လာဖို့အဓိကလှုပ်ဆောင်နေတဲ့အဖွဲ့အစည်းဆိုတဲ့အခါကြတော့ဒီအမျိုးသမီးပထမအကြိမ်မဲဆန္ဒရှင်တွေနဲ့ပတ်သက်လို့ရောမကင်လင်းငယ်တို့အဓိကဘာတွေလုပ်နေတာရှိပါလဲ
ဟုတ်ကျမတို့ဒီမဲဆန္ဒရှင်အသိပညာပေးတဲ့ဟာမျိုးတွေလုပ်ပါတယ်ရှင်အဲ့ဒီမှာတော့ကျမတို့ဒီအမျိုးသမီးကြီးတော့မဟုတ်ဘူးဒီတိုင်းရင်းသားဒေသတွေနောက် ဝေးတဲ့ဒေသတွေမှာပေါ့နော်ကျမတို့ရဲ့စီမံချက်ဧရိယာမှာပါတဲ့ဒေသတွေမှာကျမတို့ကမဲဆန္ဒရှင်ပညာပေးအေးလုံးလေးရှိတယ်။ညကတော့သင်တန်းတွေလုပ်ထားဖို့အခုကတော့ covid ကာလဖြစ်တဲ့အတွက်အဲဒီ facebook စာမျက်နှာတွေကနေပြီးတော့နိုင်ငံသားအသိပညာပေးဟာတွေလုပ်တယ်။နောက်တချို့ zoom meeting နေနဲ့ဒီ data မှာရှိတဲ့လူတွေကိုသင်တန်းပေးသူတို့ကနေတစင်စင်းပွားတာမျိုးတွေလုပ်တယ်ရှင်။အဲ့ဒီမှာအမျိုးသမီးကတော့အနည်းဆုံးသင်တန်းမှာ80ရာခိုင်နှုန်းပါဖို့ပေါ့နော်။ဒါမျိုးတွေလုပ်ထားပါတယ်။အဲဒီ first time ဗုဒ္ဓါတော့အသက်အရွယ်အရာ first time ဗုဒ္ဓါလို့အခုစည်းရင်းထုတ်ပေးမယ်။တကယ်တမ်းကျမတို့ဒီတွေ့အဲလေးလာတွေ့ရှိချက်သင်တန်းတွေကအတွေ့အကြုံတွေကအဝေးလံခေါင်ထားတဲ့နေရာမှာအမျိုးသမီးအများစုကမှတ်ပုံတွေမရှိထားဘူး။မရှိကြတော့ဒီမဲမထည့်ခဲ့တဲ့ဟာ2015မှာလည်းမဲမထည့်ရတဲ့လူတွေပေါ့နော်။သူတို့လည်းဒီ2020မှာတော့မဲထည့်နိုင်မှုကျမတို့သင်တန်းတွေရဲ့တစ်ဆင့်အဲဆွဲဆောင်နေပေါ့နော်။နောက်ပညာပေးတယ်အဲ့ခါသူတို့တွေလည်းဒီ first time ဗုဒ္ဓအုပ်စုလေးမှာတော
့ပါတာပေါ့။ဥမ္ဒါစစ်ဝင်စားစရာပဲ။အသက်ပြည့်တာကြောင့်အသက်အရွယ်ကြောင့်မို့လို့ပထမဆုံးကြိမ်မဲပေးတဲ့စီးရင်ထဲမှာဝင်သွားတဲ့အပြင်ကိုအသက်ပြည့်ပြီးတော့ညာလဲပဲ။ငကိုတော့ကအချိန်ဒီအကြောင်းကြောင့်မဲမပေးခဲ့ဘူးတဲ့လူတွေဒီလဲပဲ။ဒါပထမဆုံးကြိမ်မဲပေးမဲ့လူစီးရင်ထဲမှာပါသွားတာဖြစ်တာပေါ့လေ။ဆိုတော့ကိုနေဦးနိုင်ဒီအခြေအတွက်ကမနေဘူးဗျာ။မနေဘူးဆိုတဲ့အခါကျတော့ဒီပထမဆုံးကြိမ်မဲပေးမဲ့လူတွေမဲပေးကြဖို့မဲယုံကိုသွားဖို့မဲပေးကြဖို့ကိစ္စကဒီရွေးကောက်ပွဲအတွက်ဘယ်လောက်ရေးပါတယ်လို့ပြောနိုင်ပါလဲ
။အဲကျွန်တော်တို့ဒီကိစ္စကတော့ democracy ကိစ္စဖြစ်သွားတာပေါ့နော်။ကျွန်တော်တို့ democracy လို့ပြောလိုက်လို့ရှိရင်တော့ကျွန်တော်တို့လူတိုင်းရဲ့အတန်းတွေပါဝင်ရမယ်၊လူညီညာရှိတယ်၊လူတိုင်းပါဝင်ခွင့်ရှိရမယ်ဆိုတဲ့အဲကိစ္စလိုမျိုးဖြစ်ပါတယ်ခင်ဗျ။တကယ်လို့ဒီလူငယ်၅တန်းလောက်ကသူတို့ကမဲထွက်မပေးကြဘူးဆိုလို့ရှိရင်ဒီ၅တန်းလောက်ဆိုတော့ကျွန်တော်တို့တကယ်ကိုများတဲ့အယူအထဖြစ်ပါလား။အဲ့တော့အဲ့ဒီလူတွေမဲထွက်မပေးကြဘူးဆိုလို့ရှိရင်သူတို့ရဲ့ကိုစားပြုမှုတွေတွေကကျွန်တော်ရှောင်ရှောင်သွားတာပေါ့။ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ first time youth voter ကအင်တမအရေးကြီးတဲ့အနေထားမှာရှိတယ်လို့ကျွန်တော်တို့ကမြင်တယ်ပေါ့နော်။ဘာလို့လဲလို့ပြောတဲ့အခါမှာအခုဒီဒီဂျေမဲပေးပြီးတော့လို့ရှိရင်လည်းသူတို့ကနောက်လာမယ်ရွေးကောက်ပွဲတွေမှာအစဉ်အဆက်မဲပေးကြမဲ့သူတွေဖြစ်တယ်။အဲ့ဒါကြောင့်မလို့ first time today ကိုကသူတို့ကဒီမဲပေးတဲ့အနေထားကိုရသွားမယ်ဆိုလို့ရှိရင်နောက်ကျလို့ရှိရင်လည်းမဲကိုအစဉ်အဆက်ပေးသွားနိုင်တဲ့သဘောလိုမျိုးဖြစ်တာပေါ့။အဲ့တော့ကျွန်တော်တို့ရဲ့ဒီပညာရေးစနစ်မှာရောပဲကျွန်တော်စနစ်မှာရောပဲကဒီ democracy ပညာရေးစနစ်မရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့သူမအားနေနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်မဲဆိုတာဘာကြောင့်ပေးရတလဲဒါမျိုးတွေမတိခဲ့ဘူးဒီမိုကရေစီပရိုက်တစ်တွေမရှိခဲ့ဘူးဆိုလို့ရှိရင်လည်းအဲ့ဒီလူတွေကကြီးသွားတာနဲ့မြတနည်းတဲ့တနည်းတဲ့ကြီးသွားတာနဲ့မြကျွန်တော်ဒီမိုကရေစီခိုင်မာအားကောင်းတာပို့ကိုကျွန်တော်တို့ကအထောက်ပံ့မဖြစ်စေဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါမက်ကင်လင်းရဲ့ရောဒီပထမဆုံးချိန်မဲပေးဖို့အကျိုးဝင်သူတွေမဲပေးဖို့ကိစ္စသည်ဒီလာမဲ့ရွေးကောက်ပွဲအတွက်ဘယ်လောက်ရေးပါတယ်လို့မြင်ထားပါတယ်လဲ
ဟုတ်ကဲ့ဒီနိုင်ငံသားတွေမဲပေးဖို့ကတော့ဒီကျမတို့အနေနဲ့ကတော့ပထမအကြိမ်ပဲဖြစ်ဖြစ်ပဲကြည့်အခုမဲပေးဖို့အခွင့်အရေးရှိတဲ့လူများလူတိုင်းပေါ့နော်မဲပေးဖို့အခွင့်အရေးကြုံလာပြီဆိုရင်မဲပေးစေချင်တာပါပဲဒါပေမဲ့ဒီ theory တွေနောက်ဟိုပေါ့ယူဆချက်တွေအရာ first time ဗုဒ္ဓရဘာတွေအတွက်အရေးကြီးလဲဆိုရင်ခုနလိုနိုင်ငံရေးအလှည့်အပြောင်းကိုလည်းဖြစ်သွားနိုင်တယ်ပေါ့ခုနလိုနိုင်ငံရေးပါတီအနေနဲ့ဆိုရင်တချို့အာဒီအရင်ရွေးကောက်ပွဲမှာရှိတဲ့ရလက်ကတော့ခုနနိုင်ငံရေးအခြေအနေစိုးစိုးဝါးဝါးတခုခုပေါ့ဒါမှမဟုတ်လေထူးထူးခြားခြားမရှိခဲ့ဘူးဆိုရင်အဲ့ဒီရလက်အတိုင်းနောက်ရွေးကောက်ပွဲမှာလည်းအနိုင်ရဟိုပေါ့နော်ဟိုမဲအပြတ်သက်နိုင်ထားခဲ့ရင်အနိုင်ရရဲ့ပါတီကပဲဆက်ပြီးနိုင်မှုအလားအလာရှိတယ်ပေါ့တိုးတော့ first time ဗုဒ္ဓရဲ့ result ဟိုရလက်ကကြသူတို့ဆန္ဒမတိရသေးဘူးဆိုတဲ့အခါမှာဒီဒီအတိုက်အခံပါတီခေါ်မလားပေါ့နော်ဒီ
နောက်ထပ်ပါတီတစ်ခုပေါ့
အပြတ်သက်မနိုင်ထားသေးတဲ့ပါတီတွေကဒီ first time ဗုဒ္ဓရဲ့ဦးစားပေးပြီးသူတို့ပါတီရဲ့မူဝါဒတွေသူတို့ရွေးကောက်ဝင်နိုင်ဘာလုပ်မယ်ဆိုတာတွေများသွားပြီးမဲဆွယ်လေးရှိရပေါ့ဒါကြောင့်ဒီ first time ဗုဒ္ဓတွေကဒီရွေးကောက်ဝင်ရလက်အတွဲလဲသူတို့ကအပြောင်းလဲတစ်ခုဖြစ်နိုင်တဲ့အနေထားမှာရှိ
တိတ်ကိုရေးပါတဲ့ဆိုစားပဲဟုတ်ကဲ့ခင်ဗျဆိုတော့ကိုနေဝင်နိုင်ကိုနေဝင်နိုင်တို့တည်ထားသလားအခုကကိုနေဝင်နိုင်တို့ကဒီမဲဆန္ဒရှင်နေနေပညာပေးတာထိဆက်တာတွေရှိနေတဲ့အခါကျတော့ကျွန်တော်ဒီနေရာမှာစိတ်ဝင်စားတာဒီပထမဦးဆုံးချင်းမဲပေးမဲ့လူငယ်တွေလို့ပဲကျွန်တော်ဆိုကြပါစို့ဒီလူငယ်တွေကဒီတိုင်းပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ရွေးကောက်ပွဲနဲ့ပတ်သက်လို့ဟလာသူတို့ရဲ့စိတ်ဝင်စားမှုကရောအကြံပြင်းကိုနေဝင်နိုင်လို့ဘယ်လိုသိထားလဲ
အဲဒီဟာကကျတော့ကျွန်တော်တို့၃မျိုးလောက်တော့ခွဲပြီးတော့မှပြောရမယ်ခင်ဗျ။နည်းနည်းရှိရှိဝေးပြောရမလားမသိဘူးခင်ဗျ။ဟိုပထမတစ်ခုလူငယ်အုပ်စုကတော့အုပ်စု၃စုပေါ့လေ။ပထမအုပ်စုကတော့ကျွန်တော်တို့ကနိုင်ငံရေးစိတ်ဝင်စားတယ်။မဲဘယ်လိုပေးရမလဲဆိုတာလည်းသိတယ်အုပ်စု။နောက်တစ်ခုကကျတော့ကျွန်တော်နိုင်ငံရေးစိတ်ဝင်စားတယ်ဒါပေမဲ့မဲဘလို့ပေးရမလဲဆိုတာမသိတဲ့အုပ်စုဘာတွေမဲပေးရမလဲဆိုတာမသိတဲ့အုပ်စုနောက်ဆုံးတစ်ခုကတော့ကျွန်တော်နိုင်ငံရေးကိုလည်းစိတ်ဝင်စားဘူးမဲဘာကြောင့်ပေးရတယ်ဆိုတာလည်းမဲပေးတဲ့စနစ်လည်းတော်တော်မသိဘူးဆိုတဲ့အုပ်စု၃စုကျွန်တော်တို့တွေ့နေတာလေးတွေတွေ့ရပါတယ်ခင်ဗျအဲ့တော့ဒီ၃စုထဲမှာနိုင်ငံလည်းစိတ်ဝင်စားတယ်ကျွန်တော်တို့ဒီပါဝင်လဲပါဝင်မယ်မဲလဲပေးမယ်ဆိုတဲ့အုပ်စုကတော့ကျွန်တော်တို့နည်းနေသေးတယ်ခင်ဗျအခုအထူးဖြစ်မြို့ကြီးပြကြီးမှာပေါ့လေရှမ်းပြည်မှာပြောမယ်ဆိုရင်ကျွန်တော်တို့မြို့ကြီးမှာတိုင်းတုံတို့တချစ်လေးတို့အဲ့ဒီလောက် ောက်ကလူတွေပဲကျွန်တော်တို့ကမဲပေးတော့စိတ်ဝင်စားတယ်။ကျန်တဲ့လူငယ်တော်တော်များများကြတော့ကျွန်တော်တို့ကနှုတ်ဆုထဲမှာပါတဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကပါလဲဆိုတော့မဲပေးတဲ့စနစ်ကိုမတိကျဘူးဆိုတဲ့အချက်လေးတွေကျွန်တော်တို့ဟိုတွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီကောင်လေးတွေကအခုဒါဒါလေးတွေစင်ခေါ်မှုတွေပေါ့လေကျွန်တော်တို့ကပြန်သူပြရဖြစ်ချင်တာပေါ့အဲ့တော့ကျွန်တော်တို့ခုလူငယ်တွေကို voter education တွေပေးလိုက်တယ်သူတို့အနေနဲ့သူ့ငွေချင်းတွေကိုပြန်ပြီးတော့မှဒါကဘလောက်အရေးကြီးတယ်ဆိုတဲ့ဟာမျိုးတွေကျွန်တော်စင်ပွားလှုပ်သွားချင်တာပေါ့လေ
ဒီ
ပုံမဲ့လို့လဲကျွန်တော်တို့မှစင်ခုံမှုတော့ရှိနေတော့မယ်အဲ့တော့ဆရာမင်းခွန်ကျွန်တော်တို့အကြံပြင်းပြန်ပြောမယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့အုပ်စုနဲ့မင်းဘယ်လိုပေးရမလဲဆိုတဲ့အုပ်စုကနေတယ
်
ကျွန်တော်မဲဘလို့ပေးရမလဲဆိုတာမတိတဲ့အုပ်စုကကျွန်တော်တို့အရင်များတယ
်
အဲ့ဒီအထဲမှာတောင်မှစိတ်ဝင်စားတဲ့သူနဲ့စိတ်မဝင်စားတဲ့သူမယောက်ကျွန်တော်ရှိနေသေးတာပေါ့အ
ဲ့
တော့စိတ်ဝင်စားတဲ့မဲမပေးတတ်တဲ့သူကိုကျွန်တော်တို့ကပေါ်ပေါ် voter education တွေလောက်ရတာလွယ်တယ်ကျွန်တော် training ဖက်ဖို့ပါအောင်ကျွန်တော်တို့ဖိတ်ခေါ်ရတာနည်းနည်းလွယ်တယ်ပေါ့နော
်
ဟိုကျွန်တော်တို့နောက်ဆုံးအုပ်စုကတော့ကျွန်တော်တို့ကတော်တော် challenge ဟိုဖြစ်ပါတယ်ခင်ဗျာ
ကျွန်တော်
တို့ဒီဟိုအသိပညာပေးဖို့လဲဟိုနည်းနည်းခက်တယ်သူတို့စီကိုကျွန်တော် outreach ဖြစ်ဖို့တော့မှာကျွန်တော်တို့တော်တော်လေးကိုပေါ်ပေါ်ဆင်ခုံမှုရှိနေတဲ့အနေထားဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာမကင်းလင်းရောကြတော့ဒီအမျိုးသမီးမဲဆန္ဒရှင်တွေအဓိကဆိုတဲ့အခါကြတော့အမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ကရောမကင်းလင်းငယ်ဘယ်လိုရှိသလဲရွေးကောက်ပွဲကိုစိတ်ဝင်စားကြရလား
အာဟုတ်ကဲ့ဒီအမျိုးသမီးတွေကတော့စိတ်ဝင်စားပါတယ်ရှင်သို့တော်လည်းသူတို့စိတ်ဝင်စားဗီမဲ့ဒီပါဝင်ဆောင်ရွက်ဖို့အခွင့်အလမ်းကနည်းတာပေါ့ဥပမာရွေးကောက်ပွဲရှိရစားတည်တယ်သို့တော်အဲ့ဒီမှာကအိမ်အလုံးမအားတာမင်းရောအရန်ဝေးတဲ့နေရာမျိုးတွေသွားဖို့အခက်အခဲပေါ့နော်လုံခြုံရေးစိတ်မချရတဲ့ဟာမျိုးဆိုတုံတန်မသွားရတာမျိုးတွေရှိတယ်အထူးသဖြင့်ဒီပရိဘက်ခဖြစ်တဲ့ဒေသတွေမှာဆိုအမျိုးသမီးတွေမဲဖို့အခွင့်အလမ်းအရန်နည်းတယ်ပေါ့နော်မျိုးပေါ်မှာတော့ကဒီပုံမှန်အခြေအနေရှိရပေါ့နော်ဒီစာဝတ်နေရေးလည်းအရင်မလုံးပန်းအောင်ဘာညာဆိုရင်တော့အမျိုးသားရဲ့အမျိုးသမီးရဲ့မခွဲခြားဘူးပေါ့မဲရတော့ပေးကြပါတယ်ဒီအရင်ဝေးလံခေါင်ပြားရဲ့နေရာတွေမှာဆိုလို့ရှိရင်တော့အမျိုးသမီးတွေကအဲ့ဒီမကနဆရာပြောသွားသလိုပဲမသိလို့မပေးရတွေလည်းရှိတယ်တချို့ကလည်းသိပင်ပဲလည်းပဲမပေးနိုင်ဘူးပေါ့ဒါပေမဲ့ကျမတို့ဒီဖြစ်စေတင်တာကတော့မျိုးပေါ်မှာပဲဖြစ်ဖြစ်ဝီလန်ခေါင်ပြားတဲ့နေရာတွေရပဲဖြစ်ဖြစ်ပရိဘက်ခဖြစ်တဲ့လူတွေပဲဖြစ်ဖြစ်ယူကောက်ဝဲမှာအဓိပ္ပာယ်ရှိတဲ့မဲပေးခြင်းဖြစ်ကြည့်ချင်ပါတယ်အဲဒီမဲရွေးကောက်ပွဲနေမဲထည့်ရမယ်ဟေးဆိုမဲယုံသွားပြီးတော့မဲယုံပါဝါရောက်ခါမှာဘဲတကူဘလို့နှိပ်ဘလို့နှိပ်ဆိုပြီးတော့စိတ်ခင်တဲ့ဟာတကူပြီးမဲထည့်ရမျိုးမဟုတ်ပဲပေါ့နော်အဲအတိပဲရှိရှိနဲ့ဖြစ်စေချင်တယ်အဲ့လိုမျိုးဖြစ်ဖို့တော့ကျမတို့တွေလည်းစူးစမ်းနေတယ်ဒီတဖြည်းတဖြည်းရောဆက်စူးစမ်းအောင်ပါရှင်အခုလက်ရှိရွေးကောက်ပွဲအနေထားကတော့ခုနအဲတချို့လူတွေကဒီရွေးကောက်ပွဲမဲထည့်ရမယ်ဆိုလို့ဒါမဲယုံသွားကြတယ်ပေါ့နော
်
အော်ဒီတချို့ဟာဒီမဲပေးခြင်းအရာရာမှုတိတ်မသိရဲ့လူအနေထားတွေလည်းတွေ့ရပါတယ်ရှင်
နောက်တစ်ခုကဆိုတော့ကော်မရှင်ဘက်ကပေါ့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကဟိုတလောလေးကပဲပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ဒီရပ်ဖက်လူမှုဖွဲ့စည်းတွေ့ပြီးဆွေးနွေးကြတယ်ဆိုတော့အဲ့ဒီလူဆွေးနွေးတဲ့နေရာမှာဗာများသိခဲ့ရလဲမသိဘူးကျွန်တော်အဓိကဒီနေရာမှာမေးချင်တာကဒီပထမဆုံးချိန်မဲပေးမဲ့လူတွေဟလာအသက်ပြည့်လို့မဲပေးတဲ့လူတွေဖြစ်ဖြစ်အရင်ကမပေးခဲ့ဘဲနဲ့အခုမှပေးမဲ့လူတွေပဲဖြစ်ဖြစ်ဒီလူတွေရဲ့မဲပေးပိုင်ခွင့်မဆုံးရှုံးအောင်လို့ကော်မရှင်ဘက်ကဘာတွေလုပ်ထားတယ်လို့ကိုနေဝင်နိုင်လို့သိထားလဲ
ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီတွေ့ဆုံပွဲမှာလဲပေါ့နော်ကျွန်တော်တို့ဒီ message ထုတ်ပြန်တဲ့ကိစ္စပြောတာပေါ့အဲ့တော့ကျွန်တော်ဒီမှာ message တစ်ခုအကြုံတော့ဟောပေါ့ LinkedIn လို့ပေးချင်တာကလေကျွန်တော်တို့ mail ပေးခွင့်ရရှိဖို့အတွက်ဆိုလို့ရှိရင်အရေးကြီးဆုံးအချက်တစ်ချက်ကကျွန်တော်ဗာလဲလို့ပြောလို့ရှိရင် message ထဲမှာကိုယ့်နာမည်ပါဝင်ဖို့ကအရေးကြီးဆုံးပဲဖြစ်တယ်ပေါ့လေအခုဆိုလို့ရှိရင်ကျွန်တော်တို့ဒီ July 25နေ့ဆိုလို့ရှိရင် message ထုတ်ပြန်မယ် August 9ရက်ထိသူကထုတ်ပြန်မယ်လို့ပြောထားတာဖြစ်တယ်အဲ့တော့ first time you voter တွေအနေနဲ့ကစင်ခုံမှုရှိနိုင်တာကဗာလဲလို့ပြောတဲ့ခါမှာအရင်တုန်းကဒီ message ထဲမှာပါဝင်ခဲ့ပူတယ်လို့ရှိတယ်ခုနဆမခင်လင်းရေပြောထားတဲ့မှတ်ပုံတင်မရှိတဲ့ကိစ္စမျိုးတွေပေါ့နော်အဲ့တော့မှတ်ပုံတင်မရှိလို့တွားပြီးတော့မှမဲစင်းထဲမှာမထည့်တော့ဘူးဆိုတော့ကိစ္စမျိုးတွေကျွန်တော်တို့တော်တော်ကြုံရပါတယ်အထူးသဖြင့်ဒါကဝင်းလိုက်ခေါင်ပြတဲ့နေရာမှာတော့မဟုတ်ဘဲနဲ့ရန်ကုန်တိုင်းဒီနာကြီးဒလမှာပေါ့လေနော်အဲ့လိုဒလဖက်ဟုတ်ဖက်ကျွန်တော်ရန်ကုန်ဟုတ်ဖက်တန်းမှာတင်ပေးကျွန်တော်တို့ဒီအလုတ်သမားကိစ္စတွေနဲ့ပတ်သက်ပြီးတော့မှအင်တာဗျူးတွေတွားတဲ့အခါမှာဘာတွေ့ရလဲလို့ပြောတဲ့အခါမှာအလုတ်သမားတော်တော်များများလူတင်ဖွဲဒီမှာနေထိုင်တဲ့လူတော်တော်များများမှာမှတ်ပုံတင်ရှိမနေကြဘူးခင်ဗျာမပေါ်တည်မရှိတဲ့ခါကျတော့သူတို့သွားမပြောရင်မဲလဲပေးဖို့ဆိုတာဝေးတယ်မဲစင်းထဲမှာပါဖို့တော့မသိသွားမပြောရကြတဲ့အနေထားမျိုးလေးရှိတာကိုကျွန်တော်တို့ကြုံတွေ့ရတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကနံပါတ်1အနေနဲ့ကျွန်တော်တို့လူငယ်တွေနဲ့ကိုဆက်ရှင်နဲ့ပြည့်ပြီလို့ပြောတဲ့ခါမှာမပုံသင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေဒါလည်းပြဿနာတစ်ခုပါခင်ဗ
ျ
ဒီဆက်ရှင်နဲ့ပြည့်ပြီးပြတာနဲ့ဒီနေ့ပြည့်တာနဲ့ဒီနေ့မပုံသင်တန်းရတဲ့အနေထားမျိုးလိုမရှိနေဘူးကျွန်တော်တို့ကလေအဲ့ဒါကြောင့်မလို့ကျွန်တော်တို့ကကိုယ်မှာမပုံသင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကျွန်တော်တို့ကဆက်ရှင်နဲ့ပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုယူပြီးတော့မှ တဆိုင်ရာရဲ့ချင်းကော်မရှင်ကိုတွားပြီးတော့မှမက်ဆင်းဟာပေါ့ကိုယ့်ရဲ့ပုံစံအမျိုးမျိုးရှိပါတယ်အဲ့ဒီပုံစံနဲ့ကျွန်တော်တို့ကဒီမက်ဆင်းထည့်ပေးဖို့အတွက်ကိုကျွန်တော်တွားပြီးတော့မှပြောရမှာဖြစ်ပါတယ်အဲ့ဒီကြောင့်မှကျွန်တော်တို့ရဲ့နာမည်ဆင်းကပါသွားမယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်မဲပေးခွင့်ရမှာပေါ့လေနော
်အ
ဲ့တော့သူကမပုံတင်ရှိမှမက်ဆင်းနဲ့ပါမှာမဟုတ်ဘဲနဲ့ session ကြီးပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုကျွန်တော်တင်ပြနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်ပုံစံ၃နဲ့အမိထည့်ဖို့အတွက်ကျွန်တော်တို့ကတောင်းဆိုလို့ရတယ်ဆိုတဲ့အချက်ကတော့အရေးကြီးဆုံးပေါ့လေ
ဒီက
ဟာတော့ကျွန်တော် Yoga Back Commission ကတော့ဇွန်လ25ရက်နေ့ August 9ရက်နေ့သူတို့ဆောင်ရွက်ပေးမှာဖြစ်ပါတယ်ဒါလေးကတော့ကျွန်တော်တို့အရေးကြီးတဲ့ movement တစ်ခုဖြစ်တယ်ပေါ့ခင်ဗျ
ဟုတ်ကဲ့ပါဗျာဆိုတော့ Backlink ရဲ့ရောဒီ Commission Back ကလှူထားတဲ့ပတ်သက်ပြီးတော့ခုနကကိုနေဝင်းနဲ့ပြောထားတဲ့ပြင် Backlink ရဲ့လို့ထပ်တိထားတာဗာများရှိသေးတယ်ဒီလူတွေမဲပေးပိုင်ခွင့်မဆိုးရှိုးအောင် Commission Back ကဘာတွေများအခိုင်အမာလှူထားပါလဲ
ဟုတ်ပြောပါပေါ့မဲစင်းခုနအရေးကြီးကတော့မဲစင်းရဲ့ပေါ့နော်မဲစင်းရဒီပြီးခဲ့တဲ့2015မှာလည်းမဲစင်းရဲ့ပတ်သက်ပြီးတော့ပဲအဲလူရဟိုလေမဲစင်းမခိုင်ပါဘူးလို့မဲစင်းနဲ့မပါဘူးမျိုးစုံရှိတော့ဒီရွေးကောက်ဝယ်ကော်မရှင်ကခု2020မှာတော့မဲစင်းကိုတော်တော်အားဆိုင်လုပ်ထားတွေ့တယ်ရှင်။နောက်တစ်ခုကအရင်အဆုံးရင်ကျမတို့ကမဲစင်းရအိမ်နောင်စုရအခြေခံလုပ်တဲ့အခါမှာအိမ်နောင်စုရရှိရမျိုးနယ်မှာပဲကိုယ့်နာမည်ကမဲစင်းပါတယ်ပေါ့နော်။ဒီရွှေပြောင်းတွေများတယ်ပြည်တွင်းရွှေပြောင်းတွေပဲဖြစ်ဖြစ်ဒီတခြားနေရာမှာတွားပြီးအလုတ်ကင်လုပ်နေတဲ့လူတွေအတွက်ဆိုရင်သူတို့ရောက်နေနေရာတွေမှာမဲထဲကအခွင့်အရေးမရှိဘူးပေါ့ကိုယ့်အိမ်နောင်စုရရှိရရရွာကိုပြန်ထည့်ရမယ်ပုံစံမျိုးပေါ့နော်။မဲစင်းဆိုလေအမှားပဲဆရာရဲ့အခု2020မှာတော့သူတို့ကောက်တဲ့ပုံစံကရောက်တဲ့နေရာမှာပဲအိမ်နောင်စရာဆိုလေယာယီသဘောမျိုးလုပ်ပြီးအဲရောက်တဲ့နေရာမှာပဲမဲရွေးကောက်ပွဲကလာလောက်ဒီနေလောက်တဲ့လူတွေဆိုသူတို့စည်ရင်ထည့်ထားကောက်စင်ကာလာပေါ့နော်အဲ့လိုကောက်သွားတာတွေ့ပါတယ်ဒါပေမဲ့အခုကဲ့ရင်တော့ဘလို့လာမလဲဆိုတော့ကျမတို့တစ်ချက်စောင့်ကြည့်ပြီးမှ
ပို့ပြီးဆိုတော့အတန်းပြင်းပြောနိုင်တာတော့မဲဆန္ဒရှင်စင်ပြုစုတဲ့နေရာမှာအရင်အကြိမ်တွေထက်တော့နည်းနည်းပိုပြီးတော့တိုးတက်လာတဲ့သဘောပေါ့
ဟုတ်ကဲ့ရှင်ပိုပြီးတော့ဒီမဲထဲနိုင်တဲ့လူအခွင့်အရေးမဆုံးရှောင်းတော့စူးစားပြီးကောက်ထားတာတွေ့ပါတ
ယ်ဟုတ်ကဲ့ခင်ဗျဆိုတော့ကိုနေဝင်နိုင်ဒီပထမဦးဆုံးအချိန်မဲပေးမဲ့မဲဆန္ဒရှင်တွေအနေနဲ့ကဟလာအကြမ်းတရားဖြင့်တို့ဟလာဘဲပါတီဘဲကိုယ်စားလှယ်ကိုမဲပေးမလဲလို့တို့စဉ်းစားကြတဲ့အခါမှာအဓိကဘဲအချက်ကိုမူတည်ပြီးတော့စဉ်းစားကြတယ်လို့ကိုနေဝင်နိုင်လို့တည်ထားတယ
်ဟုတ်ကဲ့ဒီနေရာဒေတာတစ်ခုနဲ့တစ်ခုတော့တူမှာတော့မဟုတ်ဘူးခင်ဗျဟုတ်ပါတော့နော်ဟိုရန်ကုန်တိုင်းဒေသကြီးအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့သူကလူငယ် candidate တွေကိုပို့ပြီးတော့မှအလိုရှိကြတယ်ပေါ့လေ
။
ဒါကြောင့်လည်းလို့ပြောတဲ့အခါမှာကျွန်တော်ရန်ကုန်တိုင်းဒေသကြီးမှာကြုံတွေ့နေရတဲ့ပြဿနာအများစုတွေကကျွန်တော်တို့ဟာ globalization နဲ့ဆိုင်နေပေါ့လေ globalization effect တွေရှိတာကိုကျွန်တော်တို့ဒီ international move ကိစ္စမျိုးတွေကျွန်တော်စီးပွားဖွံ့ဖြိုးတိုးတက်ဖို့ကိစ္စမျိုးတွေဒါမျိုးလေးတွေကိုအဓိကထားပြီးတော့မှလောက်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့လိုချင်တဲ့ candidate ကတော့ကျွန်တော်ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်။ဥပမာလူငယ်ဖြစ်ရမယ် international ကျွန်တော် standard အနေနဲ့ဟောပါဟာကျွန်တော်နိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့မှလှုပ်လှုပ်နိုင်ရမယ်ဆိုတဲ့ကိစ္စလိုမျိုးပြီးလို့ရှိရင်ကျွန်တော်တို့သဘာဝပတ်ဝန်းကျင်ကိစ္စပေါ့လေခုဆိုလူငယ်တွေကတော်တော်များများပြောနေကြသည်တပင်းနေခုတ်တဲ့ကိစ္စဆိုရင် movement တွေလောက်ကြတာပေါ့အဲ့တော့လူကြီးတွေကတော့တပင်းခုတ်တဲ့လူငယ်တွေကတော့မခုတ်ပါနဲ့တားနေရတယ်အဲ့ဒီလိုအနေထားမျိုးတွေဆိုလို့ရှိရင်အဲ့ဒီလိုကိစ္စတွေကိုဒီရန်ကုန်တိုင်းဒေသကြီးလူငယ်တွေကပိုစိတ်ဝင်စားတယ်ဒါပေမဲ့လို့လည်းကျွန်တော်တို့ရှမ်းပြည်နယ်ဖက်မှာရှိတဲ့ဒီ National နဲ့ဖျားမှာရှိတဲ့ကျွန်တော်တိုင်းနာဒေသမှာရှိတဲ့ဒီလူတွေလူငယ်တွေကကြတော့ကျွန်တော်တို့ပုံစံတစ်မျိုးခင်ဗျအဓိကသူတို့ကကြတော့ likelihood spread ကို young struggle လုပ်နေကြတ
ာသူတို့ကတမူဝန်ကြောင့်အဓ
ိကဟုတ်တယ်ဘဝအတမူဝန်ကြောင့်တော့ကိုကျွန်တော်တို့ကဟိုအဓိကထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့ဥမာကျွန်တော်လမ်းပန်းဆက်သွယ်ရေးကောင်းမှုဘုံကိစ္စမျိုးတွေပြလို့ရှင်နေမီဒေတာလုံခြုံရေးကိစ္စမျိုးတွေပြလို့ရှင်ကျွန်တော်တို့ဒီဟာပေါ့ဟိုမြို့ကြီးပြကြီးတွေနဲ့ချိတ်ဆက်ပြီးတော့မှအလုပ်ကန်ခွန်းလိုင်းတွေပေါ်ဆောင်ပေးမဲ့ဟာမျိုးတွေကိုသူတို့ကပို့ပြီးတော့မှအလိုရှိကြတာပေါ့ဟောကျွန်တော်တင်တဲ့မှာတော့မှဟိုဘလို့ဆွေးနွေးကြတယ်လဲဆိုတော့ရုပ်ကောက်ပွဲလူငယ်တွေကစိတ်ပျက်တယ်ပေါ့နော်ဘာလို့လဲလို့ပြောတဲ့အခါမှာသူတို့စီလာတဲ့ဟိုကိုယ်စားလှယ်လောင်းတော်တော်များများသို့ဒီမို့ကျွန်တော်တို့ဒီ Facebook စာမျက်နှာအနေနဲ့ဟိုဆွေးနွေးကြတဲ့နိုင်ငံကြီး topic တော်တော်များများတတိယ game ပေါ့ကျွန်တော်တို့ညစ်ပတ်တဲ့အကြောင်းတွေပဲပြောကြရတယ်ပေါ့လေအောက်လုံးထိုးကြတယ်ဟိုကျွန်တော်တို
့တခြားထိုးနေတာ
ဟုတ်ကဲ့ဟိုပေါ့အောက်လုံးတုံးထိုးနေတာပေါ့တကယ်တော့လူငယ်တွေမျောမန်းတာကသူတို့ဘလို့တော်ပြီးတော့မှဘာလုပ်ပေးမလဲဆိုတာကိုအဓိကနားထောင်ချင်တာအဲ့ဒါတွေမကြားရဘဲနဲ့သူကဟိုဘလို့ပြောမလဲကျွန်တော်တို့ negative concept ဖက်ကိုဆဲဆဲသွားပြီးတော့မှအဲ့ဒါတွေများများနားထောင်လာတဲ့လူငယ်တွေကလည်း negative mindset လေးတွေကျွန်တော်တို့ဟိုဖြစ်သွားလိမ့်မလားလို့သူတို့စိုးရင်တာပေါ့ခင်ဗျ
ဟုတ်ကဲ့
အဲ့တော့ဒါလေးတွေကတော့အခုလူငယ်တွေစီကနေကျွန်တော်တို့ကြားရတဲ့အတန်လေးတွေဖြစ်ပါတယ်ခင်ဗျ
ဆိုတော့ Backlink ရဲ့မြို့သမီးမဲဆန္ဒရှင်တွေကရောအကြံပြန်အဖြစ်ပါတီကိုရွေးတာမှကိုယ်စားလှယ်ကိုကြည့်တာဘယ်အချက်ကိုအဓိကထားပြီးတော့ရွေးချယ်မဲပေးဖို့စဉ်းစားကြတယ်လို့သိထားလဲ
ဟုတ်ကဲ့အဲမဲဆန္ဒရှင်အနေနဲ့ပေါ့နော်ကျမတို့စဉ်းစားရတယ်ဆိုလို့ရှိရင်ကျမတို့အမျိုးသမီးတွေအရောများသောအားဖြင့်ဒီအကြီးအကျယ်ကိစ္စကြီးတွေကို Mem mesuai pun ni bersih pun, no di amu demi ni terdua dua kongsian orang luar amu ni, na kali jang tua kisah amu ni, na kami kami pakai pun, na di sana orang jombo amu ni, elu amu ni.
Ia ni kisah ni, tak kisah ni sasa.
Okay, okay, ha, elu amu ni go di muara itu habis lupa melu kiri beli luasin, no amu demi macam macam nasi ni, melu ruang mana sih?
Okay.
Tuh le, cuma lu nanya, le terlalu cini pun, cuma lu abu dah education le beli kat daro. ดิจมารุเปียค่ะมาจมารุနိုင်ငံကဒီမဲအများဆုံးနိုင်ရတဲ့စနစ်ဖြစ်တယ်ဒီจมารุကလူအကြီးအကျယ်ပဲကြည့်ပြီးမဲပြီးပို့จมารุကပညာပေးရတယ်အဲတကယ်ကိုလုတ်ပေးမဲ့လူရွေးပါသို့တော်လည်းပဲဒီအော်ပလာဗေးရှင်းလဲတပိုင်းလုတ်တဲ့ခါကျจมารุလေးလာကြွေးရှိချက်အရာဖြစ်တနာလဲဘာလဲဆိုဒီမဲဆက်စီယုံမှုအခွင့်အရေးကိုလည်းကြက်ကြက်ကြက်ကြက်မရဘူးလူရေးရှိလူတော့ဝယ်ဝယ်မဲ့ကိုယ်စားလဲကိုနိုင်ရပြီး လို့ပဲအများစုကကိုဘာလုပ်ပေးမယ်ဆိုတာမျိုးကိုပြောတာတဲ့နပါတီယိုပဲနောက်ခံပြူပြီးပါတီယိုမှဒီလူပုဂ္ဂိုလ်အချိန်ဟောပဲအသုံးပြူပြီးမဲဆွဲတာမျိုးကများတယ်ပေါ့နော်အဲနောက်အဲ့ဒါတော့နောက်ရွေးကောက်ပွဲမှာမဲထဲတဲ့လူတွေကလည်းခုနလိုဝင်းမဲအဲကိုယ်စလဲလောင်းရှီကဘာမှတိတိကျကျသတင်းစကားမရတဲ့အခါကျသူတို့မှကိုမဲတဲ့ကိုယ်စလဲဘလူးဆိုတာမှအောင်မသိတဲ့အခါမှာကျမတို့နိုင်ငံလက်ရှိချင်းကတော့ဒီပါတီကိုပဲကြည့်ပြီးတော့မဲတဲ့တွေတော့များနေတော့မှာပဲရှင
်ဟုတ်ကဲ့ခင်ဗျဆိုအခုလက်ရှိကကျွန်တော်တို့ကပထမဆုံးကြီးမဲပေးမဲ့မဲဆန္ဒရှင်တွေရဲ့အခမ်းအနားတို့တို့ရဲ့အရေးပါမှုအကြောင်းပြောလို့တစ်ဖက်မှာလည်းမဲမပေးဆိုတဲ့လုံးစော်စီယုံလှုပ်ရှားမှုကလည်းပဲရှိနေတယ်ဆိုတော့ဒီမဲမပေးရေလုံးစော်စီယုံလှုပ်ရှားမှုကအဓိကအားဖြင့်ပထမဦးဆုံးကြည့်မဲပေးမဲ့လူတွေအပေါ်မှာဘယ်လောက်ရိုက်ခတ်မှုရှိနိုင်ပါလဲကိုနေဝင်နိုင
်ဟုတ်ကဲ့ခင်ဗျဟိုပါကျွန်တော်တို့ဒီအဖြူသေးလို့ပြောရမှာပေါ့လေနော်ကျွန်တော်မဲမပေးဘူးတဲ့လူငယ်တွေကအခုမှကျွန်တော်တို့ရုပ်ကောက်ပွဲဆိုတာပါလဲဆိုတာကိုစပြီးတော့မှထိတွေ့မဲ့လူငယ်တွေတက်ကတော့ဒါကသူတို့အတွက်ဟိုပါ conflict ဖြစ်စေတဲ့ကျွန်တော်စိတ်ရှုပ်ထွေးစေတဲ့ဟိုကိစ္စလို့ကျွန်တော်တို့နားလည်လို့ရပါတယ်ပေါ့အဲ့တော့ဒီ notebook ပြောတဲ့အခါမှာလည်းပဲကျွန်တော်တို့ကဟိုပါလေဟိုလူတိုင်းကတော့သူ့ယူဆနဲ့သူ့အသွေးခေါ်နေတဲ့ကျွန်တော်တို့ပြောကြတာမျိုးတွေရှိတာပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီလူတော်ကိုယ်စား represent လို့ပြောတဲ့ကိုစားပြုရမယ်လူတော်ကိုယ်စားတွေကတကယ်ကိုစားမပြုဘဲနဲ့ကျွန်တော်တို့ပြည်သူလူထုနဲ့အလန်းကွာဝေးတဲ့အခါမှာစိတ်ပြတ်ပြီးတော့မှယူရမယ်လူမရှိလို့မဲမပေးတော့ဘူးဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့ဟိုကြားရတယ်ပေါ့လေအဲ့တော့ဒီလိုမျိုး notebook campaign တွေကတော့လူငယ်တွေပေါ်မှာအများကြီး effect ရိုက်နိုင်တယ်လို့ကျွန်တော်ကထင်တယ်ပြီးတော့မှကျွန်တော် democracy ဟိုတော့လည်းကြောင်းနေပုံမှာပေါ့လေကျွန်တော်တို့ချင်းနဲ့အားနဲ့သွားဆင်နိုင်တဲ့ကိစ္စတွေလို့ကျွန်တော်ကထင်တာပေါ့ဘာလို့လဲလို့ပြောတဲ့အခါမှာကျွန်တော်ရုပ်ောက်ပွဲမှာကကြတော့ဟိုဘသူမှဆလိုတာဗျာကျွန်တော်တို့မဲပေးပြီးဖြစ်စေမဲမပေးပြီးဖြစ်စေနိုင်တဲ့လူနဲ့ရွေးမခံတဲ့လူဆိုတာကျွန်တော်ရှိပြီးသားပဲအဲ့တော့ကျွန်တော်တို့ကရဲ့မဲမပေးလိုက်ခြင်းကကိုလူချင်းတဲ့သူဟိုတို့ဒီမဟုတ်တကယ်ဖြစ်တဲ့သူဖြစ်မသွားခဲ့တယ်ဆိုလို့ရှိရင်ဒါကအဲ့ဒီတက်ဆိုင်ရမဲဆန္ဒနယ်မှာရှိတဲ့သူတွေရဲ့နှင်နာမှုလို့ကျွန်တော်တို့အများအားပြောပါတယ
်မကလင်ငယ်အနေနဲ့ရောဒီခုနပြောတဲ့ဘဲမပေးရေးလို့ဆိုစီယုံလှူရှာမှုကဒီပထမဦးဆုံးချင်းအဓိကအပြင်ပထမဦးဆုံးချင်းမဲပေးမဲ့မဲဆန္ဒရှင်တွေပေါ့ဘယ်လိုရိုက်ခတ်မှုရှိတယ်လို့နားလည်ထားလဲ
ဟုတ်ကဲ့ရှင်ခွဲစည်းပုံဖြစ်ရင်ဥရီမာကွာအဲမဲပေးခြင်းတဲ့လူကမပေးဘဲနေလို့ရရဲဆိုတာပါတဲ့အတွက်ဒီမျိုးပုတ်လုံးမယ်ဆိုလို့ရှင်လေဒါသူ့အခွင့်အရေးလို့ပဲပြောရမှာပေါ့နော်သို့တော်လည်းဒီကျမတို့နိုင်ငံရွေးကောက်ဝယ်ယဉ်ကျေးမှုကမင်းအရန်ကိုဟိုမင်းချက်လေးရဲ့အခါကျတော့ဒီစိတ်ပြက်စရာရောဂျုံတွေ့ရအောင်ပါလေသို့တော်အဲ့ဒါကြီးစိတ်ပြက်ပြီးကျမတို့ကဒီရွေးကောက်ပွဲကိုဆန္ဒပြလိုက်မယ်ဒီယဉ်ကျေးမှုကိုချိနဲ့အားနဲ့အောင်လုံးလိုက်မယ်ဆိုရင်လာမယ့်အနာဂတ်သမိုင်းမှာဒီကျမတို့ခိုင်မာပြီးတော့ကောင်းမွန်တဲ့စိတ်လှုပ်ရှားဖွယ်ရွေးကောက်ပွဲရလာပါပို့အနှံ့ဝေးမယ်လို့ဒီမှာထင်တယ်။ဒါပေမဲ့လည်းအခုလက်ရှိအခြေအနေရသည်စိတ်လှုပ်ရှားပြီးအသေးပဲပြီးွားတဲ့ရွေးကောက်ပွဲတွေဖြစ်လာဖို့မဲထဲတဲ့လူတွေလက်ဆန္ဒပေးခြင်းလာဖို့အတွက်ကတော့ယင်ဒီတာဝန်ရှိတာကတော့ရွေးကောက်ပွဲကော်မရှင်ရောမဲဆန္ဒရှင်ရောနောက်နိုင်ငံရေးပါတီရောအားလုံးမှာအားကောင်းမှုလူရဲ့ရှင်အဲ့တော့နိုင်ငံရေးပါတီတွေကလည်းရွေးကောက်ပွဲမှာမဲထည့်တဲ့လူတွေမဲထည့်ခြင်းလာအောင်စိတ်ဝင်စားမှုဆွဲဆောင်နိုင်မှုလည်းလိုပါရဲ့ရှင်အဲ့တော့ဒီရွေးကောက်ပွဲကောင်းမှုနဲ့ဟာဖြစ်ဖို့ဆိုလို့ရှင်အဲ့ဘက်ဆုံးပေါ့နော်ဒီပြည်သူတွေရောနောက်အရက်ဖက်အဖွဲ့လုံးစုံရဲ့လူတွေရောနိုင်ငံရေးပါတီတွေရောကျင်းပပေးတဲ့ကော်မရှင်တွေရောပေါ့နော
်ဟုတ်ကဲ့
အားကောင်းမှုလူမဲ
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့မက်ခင်လင်းငယ်နဲ့ကိုနေဝင်းနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ဆ
ရာကျေးဇူးပါခင်ဗျာဟုတ်ကဲ့ခင်ဗျာ
The fifth pillar ဘွဲကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေလည်းဖြစ်သူဦးနေဝင်းနိုင်ရဲ့ဖန်တီးရင်ဘွဲကဒါရိုက်တာဒေါခင်လေးငယ်တို့ပါဝင်ဆွေးနွေးသွားကြတာပါကိုဗစ်ကာယရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းလေးလိုက်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
VOA ရဲ့ကဘာတလွှားခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ။အခုတစ်ခါတော့အထင်ကရလူးပြတိုက်ဂျီစီကိုတွားကြရအောင်ပါ။ရှေးဟောင်းပစ္စည်းတွေလက်ရမြောက်အနုပညာလက်ရတွေအများပြားရှိတဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကလူးပြတိုက်ဂျီစီကိုတွားကြရမှာပါ။ကဘာကျော်မိုနာလီဇာပချီကာVenus နဖျားမရုပ်ထုကြီးတွေရှိတဲ့လူပြတိုက်ကြီးစီကိုကဘာတလွားခီးသွားစီစဉ်ကနေတွားကြည့်ကြရအောင်ပါ။ပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့လူပြတိုက်ဟာကဘာမှာဧည့်သည်အလားအများဆုံးအနုပညာပြတိုက်ကြီးဖြစ်ပါတယ်။ကဘာရင်ကျေးမှုတမိုင်းနဲ့အနုပညာလက်ရာတွေကိုလေ့လာခြင်းတွေအတွက်လေ့လာစရာတွေမကုန်နိုင်အောင်များလာတဲ့ပြတိုက်ကြီးတစ်ခုပါ။ကဘာအချိန်ကရလူပြတိုက်ကြီးမှာအလဲခက်ကစားလို့19ရာစုအလဲပိုင်းအထိအနောက်တိုင်းအနုပညာလက်ရာတွေရှေးဟောင်းရင်ကျေးမှုအမွေအနှစ်တွေအမြောက်အများရှိပါတယ်ရှေးဟောင်း Greek နဲ့ရောမခေတ်လက်ရာမြောက်ကျောက်ရုပ်တုကြီးတွေလည်းအများအပြားရှိပါတယ် Renaissance ခေတ်လက်ရာတွေမှာဆိုရင်လဲ Donatello Michael Angelo စတဲ့အကျော်မော်ကြီးတွေရဲ့ကျောက်ရုပ်တုကြီးတွေရှိပါတယ်အခုလိုပြတိုက်ထဲမှာတံပိုးဖြတ်မရတဲ့အနုပညာလက်ရာတွေပစ္စည်းတွေပကြီကားတွေအများကြီးရှိတဲ့ထဲမှာကဘာလက်ခီးတဲ့တွေကြာတိတ်ရေပန်းစားတဲ့ပကြီကားတစ်ခုကတော့ Renaissance ခေတ်အနုပညာရှင်ကြီး Leonardo da Vinci ရဲ့ Mona Lisa ပကြီကားဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်၄လလောက်ပိတ်ထားခဲ့ပြီးပြန်ဖွင့်နေတဲ့ Louvre ပြတိုက်ကြီးရဲ့ website မှာ Mona Lisa ကိုလွှမ်းနေသလားဆိုပြီးကြော်ညာရတဲ့အထိဖြစ်ပါတယ်။ Student Meter 4000ခွဲလောက်ကျတဲ့ဒီပြတိုက်ကြီးစီကိုကဘာလက်ဧည့်သည်တွေအလားများတဲ့နွေရာသီခီးသွွားရာသီဆိုရင်နေ့တိုင်းတစ်နေ့တစ်နေ့လာကြည့်သူက5000လောက်ရှိတာပါလောလောဆယ်တော့ပြားလိုက်ကြီးတဲ့ဝင်ခွင့်ပြုသူအရေးအတွက်ကိုကန့်သက်ထားပါတယ်ပြားလိုက်ထဲဝင်နိုင်ဖို့ online ကနေလက်မှတ်ကိုကြိုပြီး booking လုပ်ထားဖို့လိုပါတယ်ပြားလိုက်ပြန်ဖွင့်နိုင်ဖို့ဘလောက်အသေးအချာကြိုတင်ပြင်ဆင်ခဲ့တယ်လဲဆိုတာကိုပြားလိုက်တာဝန်ရှိသူ Jean-Luc Martinez ကပြောပြပါတယ်
Ce musée il est très très grand. Donc on peut le visiter de manière tout à fait certaine.
Et lui bien là ja yin be an ye kin si me sa yin mu ri go. Pya lai pyan ma phwin ngin le ga de jei ma ka win nan lui ne a san le chin mu ri lout tha ba de. Pya lai ga tait chi lo lu ri tiao lan tiao khat khwa khwa ni bu pyatana tait ma shi ba. Akhu chein a mo ka ao sao ni de twa bu tait ma tin de bu lo tcho ga ro tin kaung tin nai ma de. Da ba me lu pya lai ga tcha sao au ni ne ma tu ba u.
Lu pya lai sao u ji ha taw win nan daw haung ji phit ba de.ပြင်သစ်ဘုရင် Louis the 14th က1682ခုနှစ်မှာ Versailles နန်းတော်သစ်စီမပြောင်းခင်အထိပြင်သစ်ဘုရင်အဆက်ဆက်ဒီမှာနေခဲ့ကြတာပါ၁၂ရာစုနှောင်းပိုင်းမှာစတင်ဆောက်ခဲ့တဲ့အဆောက်အဦးကိုဘုရင်အဆက်ဆက်တိုးချက်ပြင်ဆင်ဆောက်လုပ်ခဲ့ကြတာမို့ဒီအဆောက်အဦးကြီးရဲ့ဘီတုကလက်ရာတွေကလည်လာစရာဖြစ်ပါတယ်ပြင်သစ်နိုင်ငံနဲ့ပါရီမြို့တမိုင်းအတွက်တိတ်ကိုအရေးပါတဲ့အဆောက်အဦးကြီးလည်းဖြစ်ပါတယ်အရင်ကဆိုကမ္ဘာလှည့်ဧည့်သည်တွေများလွန်းလာကြောင်းACC လာကြည့်ခြင်းနဲ့ပြင်သစ်တွေအခက်တွေ့ကြပါတယ်အခုတော့ပြားရိုက်ကြီးတွေကပြင်သစ်အနုပညာလက်ရာတွေကိုမိသားစုနဲ့ AACC လာကြည့်နိုင်တာကိုပါရီမျိုးသား Richard Parry ကသဘောကျနေပါတယ
်ça n'a rien à voir c'est complètement différent
non là surtout le hall au niveau de l'entrée c'est normalement
ရင်းနှီးတဲ့ခြားစီပါရင်းနှီးဆိုဝင်ဝင်ချင်းဟောကန်နဲ့မဟာကိုလူကြီးတိတ်တိတ်တိုးနေတာလေခုတော့လူတော်တော်နည်းပါတယ် AACC ရှောက်သွားကြည့်နိုင်လို့အံ့ဩစရာတော့ကောင်းနေပါတယ်
အရှင်ပမာဏနဲ့ရှင်ရင်ပြားလိုက်လာသူတွေမများဘူးဆိုပေမဲ့အိနီးချင်းဥရောပနိုင်ငံတွေကဧည့်သည်တွေကတော့မနှဲလှပါဘူ
း I was I'm a doctor so I was sort of shocked to see how busy the
ကျမကဆရာဝန်ဆိုတော့မြေရောက်ရထားတွေထဲလူတွေပြည့်နေတာတွေ့ရတော့အတော်အောင်မိပါတယ်ကျမတို့ဟော်လန်မှာဆိုဒီမှာထက်လူတွေခုတ်ခူပါနေကြပါတယ်မြေရောက်ရထားတွေမှာလူတွေနီးနီးကပ်ကပ်ဖြစ်နေတာတွေ့ရလို့ကျမတို့ကတော့ဒီကိုလာမယ်ရှောက်လာခဲ့တာပါ
လူပြရိုက်ထဲမှာတော့ COVID-19 ကပ်ရောဂါကာကွယ်တဲ့အနေနဲ့ပြရိုက်လာခြင်းသူတွေကိုအချိန်အပိုင်းအခြားနဲ့ပမာဏကန့်သတ်ထားပါတယ်။ပြရိုက်ထဲကမိုနာလီဇာပတိကာအပါအဝင်လူအချီများတဲ့အမှုပညာလက်ရာတွေနာလူတွေစုပြုံချိတ်ချိတ်တိုးမနေအောင်လို့အသေးအချာစီစဉ်ပြီးတော့ကြီးဖို့နေရာတွေတတ်မှတ်ပေးထားပါတယ်။ပြရိုက်ထဲဝင်သူတိုင်းအနေနဲ့လည်းနှာခေါင်းစည်း mask တတ်ထားဖို့လိုပါတယ်
။ Honestly I myself feel pretty safe pretty confident
ကျွန်တော်ကတော့စိုးရိမ်စရာမရှိဘူးလို့ခံခံမှမှယုံကြည်ပါတယ်ပြားလိုက်လာသူတွေပိုးသက်စေးရင်လည်းလက်စေးဖို့တိုက်တွန်းတာမျိုးမတွေ့ရတဲ့အတွက်တော့အဲ့ဒီအပိုင်းကိုတွန်းတွန်းတိုက်တိုက်လုပ်ရင်ပိုကောင်းမယ်ထင်ပါတယ်။နှာခေါင်းစည်းကတော့ကျွန်တော်တစ်ချိန်လုံးတတ်ထားပါတယ်။တတ်မထားရင်တော့ပြားလိုက်ဝန်ထမ်းတွေကလာပြောမလားတော့မသိပါဘူး။ဆွစ်ဇာလန်မှာကဒီလောက်တောင်တင်းတင်းကြပ်ကြပ်လောက်တာမဟုတ်ပါဘူး။ပြင်သစ်မှာလည်း COVID-19 ရောဂါဖြစ်သူနည်းသွားပြီဆိုတော့ကျွန်တော်ကတော့သိစိတ်မပူပါဘူး
။ Ben en fait c'est un petit peu pareil comme en Belgique.
ပြင်းထန်တဲ့ဘယ်ဂျီယံမှာလှုပ်ထားတဲ့စီကံသတ်မှတ်ချက်တွေကတိတ်မကွာပါဘူးတယောက်နဲ့တယောက်2မီတာခွဲခြားထားတာတို့ နှာခေါင်းစည်းဝတ်ထားဖို့လိုတာတို့ဆိုင်ထဲဈေးဝယ်တဲ့အခါဖြစ်နိုင်ရင်လက်အိတ်ဝတ်ထားရမှာတို့အလုံးအတူတူပါပဲဆိုတော့ကျွန်တော်အတွက်သိပ်ပြဿနာမရှိလာပါဘူ
းပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့လူဖ်ပြရိုက်ကြီးကိုလောလောဆယ်80ရာခိုင်နှုန်းလောက်ပဲပြန်ဖွင့်ထားပါတယ်ပြရိုက်ကြီးတဲ့ဧည့်သည်တွေတစ်ချိန်ထဲမှာအများကြီးဖြစ်မနေအောင်အချိန်တွေခွဲပြီးဝင်ခွင့်ပြုနေတာမှမနေ့9နိုင်ကနေ17နိုင်ကြာအများစုလာကြတယ်လို့ပြရိုက်တောင်းပန်ရှိသူတွေကပြောပါတယ်လူဖ်ပြရိုက်ကြီးထဲမှာအမြဲတမ်းပြသထားတဲ့အမှုပညာလက်ရာတွေအပြင်ကမ္ဘာတဝန်းကယာယီလာရောက်ပြသကြတဲ့ရှေးဟောင်းအမှုပညာလက်ရာတွေကိုနိုင်ငံတကာကဧည့်သည်တွေလာရောက်လေ့လာကြည့်ရှုနိုင်ဖို့အခွင့်အလမ်းကတော့ပြန်ပြီးရှိနေပါပြီရှင
်American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။တရုတ်ဆိုရဟာမတေချာမရေရာတဲ့မြေပုံပေါ်အခြေခံပြီးအဆက်ကလေး90ချပြီးတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုပိုင်ဆိုင်ကြောင်းလွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုအတွင်းမှသာပြောကြားလာခဲ့တာပါ။တရုတ်တို့ကပိုင်ဆိုင်ကြောင်းပြောနေတဲ့အထက်လူမနေတဲ့ကျွန်းတွေ၊ကျွန်းစုလေးတွေနဲ့ငါးဖမ်းလုပ်ငန်းအတွက်အဆင်ပြေကောင်းမွန်တဲ့ရေအောက်မှာမြုပ်နေတဲ့နေရာတွေလည်းပါဝင်ပါတယ်။ဒါအပြင်ဒီနေရာမှာတူးဖော်လို့ရနိုင်တဲ့ရေနံနဲ့သဘာဝတောင်းဝေးနေတဲ့တမ9ထရီလီယံအပါအဝင်တခြားမြေအောက်တရားဇာတာတွေလည်းအများအပြားရှိနေပါတယ်။2013ခုနှစ်ကစလို့တရုတ်ဆိုရဟာနိုင်ငံတကာတရားဥပဒေစိုးမိုးမှုအားနည်းတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းမှာနေမြေတွေသိမ့်ပိုက်တာစစ်ကမ်းတွေတိဆောက်တာအလွန်အကျွံလှုပ်ဆောင်လာခဲ့ပါတယ်။ဒါအပြင်တရုတ်ဆိုရကဒီဒေသကိုပန်ဆန်ကြောင်းပြောဆိုနေတဲ့တခြားနိုင်ငံတွေအပေါ်စစ်လက်နက်အင်အားနဲ့ချင်းချောက်တာတနိုင်ငံချင်းစီအပေါ်ပြမထားအနိုင်ကျင့်ဗိုလ်ကြတာတွေလည်းလှုပ်ဆောင်နေပါတယ်။ကုလသမဂ္ဂပင်လယ်ပြင်ဆိုင်ရာဗရင်ဂျင်စာချုပ်ရဲ့နောက်ဆက်တွဲ9အရာဖွဲ့စည်းထားတဲ့ခုံတမာဒီယုံက2016ခုနှစ်ဇူလိုင်လမှာတရုတ်နိုင်ငံဟာတမိုင်းအစဉ်လာရဒီဒေတာကိုပိုင်ဆိုင်ခွင့်ရှိတယ်ဆိုတဲ့ဥပဒေထောက်ထားမရှိကြောင်းတရုတ်တို့အနေနဲ့အဆက်90နဲ့လိုင်းချထားတဲ့ရေချောင်းမြေပုံနဲ့ဗရင်ဂျင်စာချုပ်ပါကန့်သတ်ချက်ထက်ကျော်လွန်ပြီးပိုင်ဆိုင်ခွင့်မရှိကြောင်းဆုံးဖြတ်ချက်ချမှတ်ထားပါတယ်။ဒါပေမဲ့လည်းတရုတ်ပြည်သူ့သမ္မတနိုင်ငံဟာရေချောင်းပိုင်ဆိုင်မှုတွေဆက်လက်ဖိအားပေးလှုပ်ဆောင်နေပါတယ်။အမေရိကန်ပြည်ထောင်စုကတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့ပိုင်ဆိုင်ကြောင်းပြောဆိုနေမှုတွေကိုစန့်ကျင်ကန့်ကွက်တာဟာအဲ့ဒီနိုင်ငံတကာခုံတမာရီအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အညီလှုပ်ဆောင်ခြင်းဖြစ်ကြောင်းနိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းစုတွေရဲ့ကမ်းလွန်ဒေသတွေမှာရှိနေတဲ့တရားဇာတတွေကိုတရုတ်တို့ကပန်ဆန်ကြောင်းပြောဆိုနေတာဟာဥပဒေနဲ့ကန့်ညီခြင်းမရှိသလိုအနိုင်ကျင့်ဗိုလ်ကျတဲ့လုပ်ရဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်။ဒါဟာနိုင်ငံတကာကပန်ဆန်ကြောင်းပြောဆိုထားတဲ့ Spartlist ကျွန်းစုတွေအနီးကရေပိုင်နဲ့စီးပွားရေးစုံကိုတရုတ်တို့အနေနဲ့ဥပဒေမဲ့စွာပန်ဆန်ကြောင်းပြောဆိုနေတာကိုအမေရိကန်ပြည်ထောင်စုကအသိအမှတ်မပြုဘူးဆိုတာကိုပြသရရောက်တယ်လို့James Show ဒါမှမဟုတ်ရင်းနှီးပိုင်းမှာရှိတဲ့ Mischief တာနာကြောက်တန်းနဲ့နိုင်ငံတကာဥပဒေထိန်းချုပ်မှုအောက်မှာရှိနေတဲ့ဒုတိယမြောက် Thomas Show တို့ကိုပန်ဆန်ကြောင်းပြောဆိုခြင်းမရှိသလိုကိုပိုင်ရေပိုင်နဲ့နယ်မြေအဖြစ်လည်းသတ်မှတ်ခွင့်မရှိပါဘူး။တောင်တုပ်ပင်လယ်ပြင်ကိုတရုတ်တို့ကသူတို့ရဲ့ရေပိုင်နဲ့ Empire အဖြစ်သတ်မှတ်တာကိုကဘာကခွင့်ပြုမှာမဟုတ်ပါဘူးလို့ဝန်ကြီးပွန်ပေယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဟာအရှေ့တောင်အာရှဒေသတွင်းကမဟာမိတ်တွေလက်တွဲပေါ်နိုင်ငံတွေနဲ့အတူဒီဒေသရဲ့အချုပ်အခြာပိုင်ဆိုင်ခွင့်နဲ့ကမ်းလွန်တရားစာတတွေကိုနိုင်ငံတကာဥပဒေနဲ့အညီအကာအကွယ်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာနိုင်ငံတကာအတိုင်းအဝိုင်းနဲ့အတူယက်တည်ပြီးပင်လယ်ရေကြောင်းလွတ်လပ်စွာကူးသန်းသွားလာခွင့်ကိုကာကွယ်ပြီးအချုပ်အခြာအာဏာပိုင်ဆိုင်ခွင့်ကိုလေးစားသမှုပြုတဲ့တစ်ချိန်တည်းမှာပဲတောင်တရုတ်ပင်လယ်ပြင်နဲ့ဒေသတွင်းတစ်ခုလုံးမှာအင်အားကြီးတဲ့သူကအနိုင်ယူခြင်းဆိုတဲ့အယူအဆကိုတွန်းလှန်ကာကွယ်ပေးသွားမှာဖြစ်ကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြလို့ပြီးပါပြီ
။အခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါ။COVID-19 ကပ်ရောဂါကြောင့်ပညာရေးဆိုင်ရာအထောက်အကူပြုအဆောက်အုံတွေပိတ်ကပ်ခဲ့ရတဲ့အတွက်ကမ္ဘာတဝန်းမူကြိုးကျောင်းသားပေါင်းအ ਨੇ ဆုံးတန်းပေါင်း40လောက်ဟာပညာသင်ယူဖွံ့ဖြိုးတိုးတက်ဖို့ဆုံးရှုံးခဲ့ရတယ်လို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကအင်ကာနီကပြောကြားခဲ့ပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း 14.8 သန်းကျော်အထိရှိနေပြီးသေဆုံးမှုပေါင်း 6,100 ကျော်ရှိနေပါတယ်။အေးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ဘေးဒုက္ခသည်တွေအတွက်အရေးပေါ်စားနေရိတ်ခါနဲ့ဖြည့်ဆွက်အဟာရ165တန်ကိုကုလသမဂ္ဂစားနေရိတ်ခါအစီအစဉ် WFP ကနေဒီသတင်းပတ်အစပိုင်းမှာထပ်မံပို့ဆောင်နိုင်ခဲ့ပါတယ်။
အိန္ဒိယသမုတ်တရာအတွင်းတနင်္လာနေ့ကဒုတိယအကြိမ်မြောက်အမေရိကန်နဲ့အိန္ဒိယရေတပ်သင်္ဘောတွေပူးတွဲစီရေးလေ့ကျင့်မှုပြုလုပ်ခဲ့တယ်လို့နှစ်နိုင်ငံသတင်းထုတ်ပြန်ထားပါတယ်။တရုတ်နဲ့တင်မာမှုမြင့်တက်လာချိန်အခုလိုရေကြောင်းစီရေးလေ့ကျင့်မှုဟာအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုကြီးထွားလာတာကိုပြသနေပါတယ်။တနင်္လာနေ့နေ့ခင်းအစီအစဉ်ကိုနားဆင်ကြကြတာပါ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုကြောင်းလေးထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်သူပြည်သားအားလုံး COVID-19 ကပ်ရောဂါကနေကင်းဝေးကြပါစေလို့ဆုမကောင်းတောင်းပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.